Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဘေးရန်ပေါင်းကကိဝေးကြပါစေ2024ခုနှစ်မေလ9ရက်စာသာရင်းညဗီယိုရေဒီယိုစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လည်နေပါပြီရှင်မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လည်ပေးသွားမယ့်စီစဉ်တွေကိုတော့ line to meter 32နဲ့58တို့ကနေဖမ်းယူနိုင်ပါတယ်ဒီမနက်အတွက်စီစဉ်တွေကိုတော့ကျွန်မခင်ပြူထွေးတင်ဆက်ပေးသွားမှာပါရှင
်မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါမှာထိုးစစ်ဆင်တိုက်ခတ်ရဲ့၃နိုင်မဲ့လက်နက်တွေအစ္စရေးပို့ဖို့ကိုဒီဆိုင်ထားမယ်လို့အမေရိကန်သမ္မတပြောကြားတဲ့အပေါ်မှာအစ္စရေးတာဝန်ရှိသူတွေကန့်ကွက်နေကြပါတယ်။ EU ဥရောပပါသမဂ္ဂကထိန်းချုပ်ထားတဲ့ရုရှားပိုင်ဆိုင်မှုတွေကိုဒီယူကရိန်းအတွက်လက်နက်ဝယ်ဖို့သုံးစွဲမဲ့သဘောတူညီချက်ကို EU ကမူအဖြစ်သဘောတူလိုက်ပါပြီ။တခါဒီဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေအတွက်အမေရိကန်ကနောက်ထပ်ထောက်ပံ့ငွေဒေါ်လာတန်30.5တန်းထောက်ပံ့မယ်လို့ဒီကနေ့ကြေညာပါတယ်။ခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါဒီလိုနောက်ဆုံးရသတင်းတွေအပြင်ကိုပဲဒီဒဝဲခရိုင်တည့်ရချောင်းမြို့နယ်ကပဲတဲ့စစ်ကောင်စီတပ်စခန်းကိုတော့ KNU KNLA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကမနေ့တုန်းကအပြီးသိမ်းယူနိုင်ခဲ့တယ်လို့ဒီ Federal ပူးပေါင်းစစ်ကြောင်းကပြောပါတယ
်မေလဝါရှင်နီမနေ့ဆိုတော့ဗောနော်ခုနှစ်နှစ်ကြီးဟို25မိနစ်ကမှကျွန်တော်တို့ဒီစခန်းကိုအပြီးကတော့ကျွန်တော်တို့ဒီသိမ်းနေတယ်သူတို့ကတော့ကျွန်တော်တို့ဒီ20ကျော်လောက်ခံမိပါတယ်20ကျော်လောက်ခံမိပါတယ်
Federal စစ်ကြောင်းကဒုစစ်ကြောင်းမူကိုမင်းထက်ပြောသွားတာပါဒီတဝဲဘက်ကနောက်ဆုံးအခြေအနေကိုမကြာခင်မှာပြည်စုံတင်ပြပေးပါမယ်ရှင်။နောက်ကချင်ပြည်နယ်မိုးမောက်နဲ့မန်စီဘက်မှာတိုက်ပွဲတွေဖြစ်နေတဲ့အခြေအနေနောက်မုံရွာမြို့ဘက်မှာတော့နေအိမ်တွေတည်းထိဝင်ပြီးတော့စစ်မှုထမ်းဖို့အတွက်ဖမ်းဆီးတာတွေရှိနေတဲ့အကြောင်းသတင်းပေးပို့ချက်တွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ထုတ်လွှင့်ပေးနေတဲ့ဦးအောင်ခေရဲ့မြမအရေးစမ်းမရေးနဲ့တိုင်းရင်းသားလောအစီအစဉ်တွေကိုလည်းတင်ဆက်ပေးဦးမှာပါ။အခုကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့အတူပြောပြပေးပါမယ်ရှင်။
ဂါဇာကမ်းမြောင်ဒေသတောင်ပိုင်းမှာရှိတဲ့ရာဖာမြို့အပေါ်ဒီအစ္စရေးတို့ထိုးစစ်ဆင်တိုက်ခိုက်ရင်တုံးပြနိုင်ခြင်းရှိတာမို့ဒီစိုးရိမ်တဲ့အတွက်ကြောင့်မို့လို့ဆက်လက်နဲ့တချို့အစ္စရေးပို့ဆောင်ဖို့ကိုဆိုင်းငံ့ထားမယ်ဆိုပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ပြောကြားတဲ့အပေါ်မှာအစ္စရေးတာဝန်ရှိသူတွေကဒီကန့်ကွက်တုံ့ပြန်နေကြပါတယ်ရာဖာမြို့ပေါ်ထိုးစစ်ဆင်မဲ့ကိစ္စအမေရိကန်ကမထောက်ခံနိုင်တဲ့အတွက်အစ္စရေးတို့ထိုးစစ်ဆင်တိုက်ပွဲမှာအသုံးပြုနေတဲ့လက်နက်တွေကိုပေးမှာမဟုတ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းပြောထားပြီးသားဖြစ်တယ်လို့သမ္မတဘိုင်ဒန်က CNN သတင်းဌာနနဲ့တိသက်မေးမြန်းကမှပြောကြားခဲ့တာပါအခုလိုမျိုးပြောဆိုချက်ကြားရလို့တိတ်ဆိတ်ပြက်ရတယ်လို့ကုလသမဂ္ဂဆိုင်ရာအစ္စရေးသံအမတ်ကြီးကပြောကြားခဲ့ပါတယ်လက်ရဇွန်ရောက်အစ္စရေးအမျိုးသားလုံခြုံရေးဝန်ကြီးကလည်းဟာမတ်ကဘိုင်ဒန်ကိုချစ်တယ်လို့အထိပယ်ရတဲ့ Hamas loves Biden လို့ X လူမှုကွန်ရက်ပေါ်မှာရွှဲ့ပြီးတော့ရေးသားခဲ့ပါတယ်ပုထုနေကြကထုတ်လွှင့်တဲ့ CNN နဲ့မေးမြန်းခန်းအတွင်းမှာအမေရိကန်အနေနဲ့ထိုးစစ်ဆင်ရင်တုံးတဲ့လက်နက်တွေကိုပေးမှာမဟုတ်ပေမဲ့လေကြောင်းရန်ကာကွယ်ရေး Iron Dome စနစ်အပါအဝင်အစ္စရေးအကာအကွယ်ရေးဆိုင်ရာလက်နက်တွေကိုတော့ပို့ပေးမှာဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်။အရသားတွေဘေးလွတ်အောင်အကာအကွယ်ပေးမဲ့အစီအစဉ်အခိုင်အမာမရှိဘဲအစ္စရေးတို့မြေပြင်ထိုးစစ်ဆင်တာကိုလက်မခံနိုင်ဘူးလို့အမေရိကန်အစိုးရတာဝန်ရှိသူတွေကအချိန်ချင်းပြောကြားထားပါတယ်။အစ္စရေးဘက်ကတော့ Hamas စစ်သွေးကြွားတွေကိုအမြစ်ဖြတ်ဖို့ထိုးစစ်ဆင်မှုကိုအစီအစဉ်တိုင်းလှုပ်သွားမယ်လို့ပြောကြားထားပါတယ်ရှင်။
အစ္စရေးကဂါဇာတောင်ပိုင်းဒေသမှာပြီးခဲ့တဲ့ဒီနေ့လနေ့တုန်းကစစ်စင်ရေးအရှိန်မြင့်လှုပ်ဆောင်နေခြင်းကစလို့ရာဖာမြို့ကနေထွက်ပြေးတဲ့သူဟာ8000လောက်အထိရှိတယ်လို့ပါလက်စတိုင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ကုလသမဂ္ဂအေဂျင်စီ UNRWA ကဒီကနေ့ပြောပါရယ်။အဲ့ဒီမိသားစုတွေရဲ့ဆုံးရှုံးမှုဟာဘယ်လို့မှလက်မခံနိုင်လောက်အောင်ကိုစိုးရွားလို့ပြီးဘယ်နေရာမှမလုံခြုံတော့ဘူးလို့ UNRWA အဖွဲ့ကသူတို့ရဲ့ဒီ X လူမှုကွန်ရက်ကနေပြောပါရယ်။အစ္စရေးနိုင်ငံသားရုံဝင်ကြီးအစ္စရေးကက်စ်ကတော့သူတို့စစ်တဲ့အနေနဲ့ Hamas အဖွဲ့ကိုလုံးဝချေမုန်းနိုင်တဲ့အထိဆက်ပြီးတော့တိုက်ခိုက်သွားမှာဖြစ်တယ်လို့ဒီကနေ့ပြောပါတယ်။ American အနေနဲ့ Israel ရဲ့ကိုယ်ကိုယ်ကိုခုခံကာကွယ်ပိုင်ခွင့်ကိုထောက်ခံပေးမယ်လို့ Israel က Rafah ကိုစစ်ဆင်ရေးလုပ်နေတဲ့နေရာမှာအသုံးပြုမဲ့တိုက်ခိုက်ရေးလက်နက်တွေကိုတော့ American ပြည်ထောင်စုကထောက်ပံ့ပံ့ပိုးမှာမဟုတ်ဘူးလို့ American သမ္မတ Joe Biden ကပြောဆိုပြီးတော့နောက်တစ်ရက်မှာပဲ Israel နိုင်ငံသားရေးဝန်ကြီးကလည်းအခုလိုပြောလိုက်တာပါ။အစ္စရေးကရာဖာမြို့ကိုဒီကနေ့ပုံကျဲတာတွေရှိတယ်လို့မျက်မြင်တွေကပြောကြပြီးအစ္စရေးစစ်တပ်ကတော့ဂါဇာဒေသအလယ်ပိုင်းကဟာမတ်တွေရဲ့စခန်းတွေကိုတိုက်ခိုက်ခဲ့တာလို့ပြောပါရယ်ရှင
် EU ရောပါသမဂ္ဂကထိန်းချုပ်ထားတဲ့ဒီရုရှားဆိုးရပိုင်ဆိုင်မှုတွေကိုယူကရိန်းနိုင်ငံအတွက်လက်နက်ဝယ်ဖို့တုံ့ဆွဲမဲ့အစီအစဉ်ကို EU မှာဒီမူအားဖြင့်သဘောတူလိုက်ပါပြီပထမအထုပ်ဒေါ်လာ1ဘီလီယံကိုနှွေရသည်မကုန်ခင်မှာရနိုင်လိမ့်မှာဖြစ်ပြီးတော့စစ်ရေးအတွက်အဓိကတုံ့ဆွဲဖို့ဖြစ်တယ်လို့ EU ကုန်သွယ်ရေးကော်မရှင်နာမင်းကြီးVladis Dombrovski ကအသစ်ပေးထုတ်ပြန်ပါတယ်။ရုရှားတို့အနေနဲ့သူတို့ကျူးလွန်တဲ့ပြစ်မှုတွေအတွက်တိုက်ရိုက်ပေးဆက်ရမယ်လို့သူကပြောကြားခဲ့ပါတယ်။ယူကရိန်းနိုင်ငံနဲ့ဥရောပတစ်ခုလုံးဘေးကင်းလုံခြုံဖို့ငွေတွေကိုဒီထက်အကျိုးရှိရှိသုံးရမယ့်နေရာမရှိဘူးဆိုတာပြသလိုက်တာဖြစ်တယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌ အစလာဗွန်ဒလာယန်ကလည်း X လူမှုကွန်ရက်ပေါ်မှာရေးသားကြိုးစားရတဲ့ယူကရိန်းနိုင်ငံကိုရုရှားကျူးကျော်စစ်ဆတင်တဲ့2022ခုနှစ်နောက်ပိုင်း EU နဲ့ American တို့ကရုရှားနိုင်ငံအပေါ်ပိတ်ဆို့တံခါးမှုတွေလုပ်ခဲ့တာကြောင့်ရုရှားဗဟိုဘဏ်ရဲ့ဒီပိုင်ဆိုင်မှုနဲ့ငွေကြေးဒေါ်လာဘီလျံပေါင်းများစွာဟာအနောက်နိုင်ငံတွေရဲ့ဘဏ်တွေကုမ္ပဏီတွေမှာအရွှေ့အပြောင်းလုပ်ခွင့်မရှိတော့ဘဲထိန်းချုပ်ခံထားရပါတယ်။ပိုင်ဆိုင်မှုတွေက80ရာခိုင်နှုန်းကျော်ဖြစ်တဲ့ဒေါ်လာဘီလျံ200ကျော်ဟာ Belgium နိုင်ငံ Brussels မြို့တော်က Euroclear ဘဏ်ဓာရေးလုပ်ငန်းမှာထိန်းချုပ်ခံထားရပါတယ်။အဲ့လိုမျိုးထိန်းချုပ်ခံရတဲ့ဒီရုရှားပဟိုဘဏ်ပိုင်ငွေကြေးတွေကိုအလုံးစုံသတ်ယူလိုက်ဖို့ American, Britain နဲ့ Canada နိုင်ငံတွေကတိုက်တွန်းနေကြတာပါ American ပြည်ထောင်စုမှထားတဲ့ရုရှားနိုင်ငံသားအရန်ဘဏ္ဍာငွေတွေကိုသိမ်းပိုက်ပြီးတော့ Ukraine အတွက်လက်နက်ဝယ်ယူတဲ့နေရာသုံးဆွဲရေးဥပဒေချမ်းကိုတော့ American လွှတ်တော်မှပြီးခဲ့တဲ့လကပဲအတည်ပြုခဲ့ပါတယ်ဒါပေမဲ့အဲ့လိုမျိုးအားလုံးကိုသိမ်းပိုက်ရေးကို EU နိုင်ငံတွေကတတိထားနေကြတာပါဗုဒ္ဓဦးနေ့ကဒီ Brussels မှာ EU သမ္မတကြီးတွေတည်ဆုံဆွေးနွေးပွဲအတွင်း EU ဘဏ်တွေမှာထိန်းချုပ်ခံထားရတဲ့ရုရှားပိုင်ငွေကြေးတွေကရတဲ့အတိုးငွေတွေကိုသာအသုံးပြုဖို့အတွက်မူအားဖြင့်သဘောတူညီခဲ့ကြတာဖြစ်ပါတယ်ရှင
်ရုရှားနိုင်ငံရဲ့နျူကလ িয়ার တပ်ဖွဲ့တွေဟာအမြဲတမ်းအသင့်အနေထားမှာရှိနေပြီးတော့ရုရှားအနေနဲ့ဒီအနောက်နိုင်ငံတွေရဲ့ဘယ်လိုချင်းချောက်မှုမျိုးကိုမဆိုသိခံမှာမဟုတ်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီမနေ့ပဲပြောဆိုလိုက်ပါတယ်မော်စကိုကယင်းပြည်နီမှာပြုလုပ်တဲ့ဒီရုရှားရဲ့ဒုတိယကမ္ဘာစစ်အောင်ပွဲနေ့စီးပြအခမ်းအနားတွင်မှာသမ္မတပူတင်ကရုရှားတပ်သားထောင်တဲ့ခြေကိုမိန့်ခွန်းပြောကြတာမှာယူကရိန်းမှာတိုက်နေတဲ့ရုရှားစစ်သားတွေကိုချီကျူးလိုက်ပြီးအနောက်နိုင်ငံတွေဟာကမ္ဘာတဝန်းမှာပြိပက္ခတွေဖြစ်အောင်လုပ်နေတယ်လို့ဆွဆွလိုက်ပါတယ်။ရုရှားနိုင်ငံအနေနဲ့ကမ္ဘာလုံးဆိုင်ရာစစ်ပွဲကြီးမဖြစ်အောင်ကာကွယ်ဖို့လုပ်နိုင်သမျှလုပ်သွားမှာဖြစ်ကြောင်းဒါပေမဲ့လည်းတစ်ချိန်တည်းမှာလည်းရုရှားနိုင်ငံကဘယ်သူကမှချင်းချောက်တာကိုလည်းခွင့်ပြုမှာမဟုတ်ဘဲရုရှားရဲ့မဟာဗျူဟာမြောက်တပ်ဖွဲ့တွေဟာအမြဲတမ်းအသင့်အနေထားမှာရှိနေတယ်လို့ပြောသွားပါတယ်။ဒါပြင်ရုရှားနိုင်ငံဟာအခုအချိန်မှာခက်ခဲပြီးအရေးကြီးတဲ့အချိန်ကာလကိုကြော်ဖြတ်နေရတဲ့အကြောင်းနဲ့ရုရှားနိုင်ငံရဲ့ကံကြမ္မာနဲ့အနာဂတ်ဟာနိုင်ငံသားတစ်ယောက်ချင်းစီပေါ်မှာမူတည်တယ်လို့လည်းသူကပြောပါတယ်။ဒီကနေ့မေလ9ရက်နေ့စီးပြခန္ဓာဟာဒုတိယကမ္ဘာစစ်အတွင်းဆိုဗီယက်ပြည်ထောင်စုကနာစီဂျာမနီကိုအနိုင်ရခဲ့တဲ့အထိမ်းအမှတ်နေ့ဖြစ်ပြီးတော့ရုရှားနိုင်ငံမှာတော့အရေးကြီးဆုံးအများပြည်သူအားလည်းရနေဖြစ်ပါတယ်ရှင်။
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမ်းမီတာ190 kHz 1505နေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မေလာ9ရက်ကြာသာပြည့်နေ့ညဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်NUG ကြားကာလမျိုးသားညီညွတ်ရေးအစိုးရအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်တွဲဆုံပြီးတော့မြမရေးမှဂျားဝင်ကူညီဖြည့်ရှင်ဖို့ကလန့်ချက်ကိုတိုင်းရင်းသားအဖွဲ့တွေဘက်ကလက်မခံပယ်ချလိုက်ပါတယ်။မလာနေဧပြီလရဲ့အတွင်း NUG ကိုယ်စားလှယ်ရေးအပြင်ရှမ်းပြည်တောင်ပိုင်းတပ်မတော်ခေါင်းဆောင်ဗိုလ်ချုပ်ကြီးရော့ဆက် KNGNU အဖွဲ့ KNG အမျိုးသားတိုးတက်ရေးပါတီ KNPP ကချင်မျိုးသားအစည်းအရုံး KNU တို့ကကိုယ်စားလှယ်ရေးနဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်တွဲဆုံခဲ့တာပါ။ပဋိပက္ခဖြစ်နေတဲ့အဖွဲ့တွေကြားညဉ့်ညံ့ရေးဆွေးနွေးနိုင်အောင်ဂျာဝေဆေးဆက်သူအဖြစ်သူဆောင်ရွက်ပေးမယ်လို့ဒီဝန်ကြီးချုပ်ဟောင်းတက်ဆင်ကမ်းလှမ်းခဲ့ပေမဲ့တိုင်းရင်းသားအဖွဲ့တွေဘက်ကလက်မခံဘူးလို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့နှိစက်သူတယောက်ရဲ့အပြောကို The Nation သတင်းစာမှာဖော်ပြပါတယ်အခုလိုမျိုးထိုင်းဝန်ကြီးချုပ်ဟောင်းတိုင်းရင်းသားအဖွဲ့တချို့နဲ့တွေ့ဆုံခဲ့တာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပါတယ်
ကျွန်တော်တို့အနေနဲ့သာတော့ဒီထိုင်းနိုင်ငံဝန်ကြီးချုပ်ပေါ့ဝန်ကြီးချုပ်ဟောင်းပေါ့အမေကတက်ဆင်းနေလေဒီနော်ဒီမြန်မာနိုင်ငံအစိုးရနဲ့ဟောတမတော်နဲ့ဟောညီညီဆက်ဆံရှိပါလေအခုလက်ရှိကလည်းဒါထိုင်းနိုင်ငံနဲ့ပတ်သက်လာပြီးအစိုးရနေရာချင်းတမတော်နေရာချင်းဆက်သွယ်ဆက်ဆံရေးဆက်မပြတ်ရှိနေတာဖြစ်ပါတယ်ဒီခင်ဗျားတိုင်းလည်းဒါဆက်ဆံဆက်သွယ်ကြတဲ့အစဉ်အလာရှိတယ်အဲဒါကျွန်တော်တိုင်းပြည်ဆွေးနွေးရပ်တည်ခဲ့တဲ့အစဉ်အလာတွေရှိပြီးဖြစ်ပါတယ်
ဒီထိုင်းဝန်ကြီးချုပ်ဟောင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့တွေ့ဆုံခဲ့တယ်ဆိုတဲ့ကိစ္စကိုဒီထိုင်းနိုင်ငံသားရေးဌာနကအတိမပြုတ်ဘူးဆိုတာကိုလည်းဒီဗိုလ်ချုပ်ဆော်မင်းထွန်းကပြောကြားပါတယ်ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ကဒီမြမရေးချားဝင်ပေးမယ်လို့တွေ့ဆုံခဲ့တဲ့တိုင်းရင်းသားအဖွဲ့တွေကိုပြောခဲ့တယ်ဆိုပေမဲ့သူ့အနေနဲ့ဘလို့အခန်းကနေချားဝင်ပေးမှာလဲဆိုတာကိုတော့မရှင်းလင်းပါဘူးအိန္ဒိယချင်းနိုင်ငံတွေအနေနဲ့မြမနိုင်ငံအကျိုးကိုသူ့အဆိုစန့်ချင်ဘက်ဖျက်လို့ဖျက်ဆီးလုပ်နေတဲ့အဖွဲ့တွေကိုအားပေးတဲ့ပုံစံမျိုးမလုပ်သင့်ဘူးလို့ဒီစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆော်မင်းထွန်းကပြောပါတယ်စစ်ကောင်စီတပ်တွေနဲ့တိုက်ခိုက်နေကြတဲ့အထဲမှာ K3C လို့ပြောကြတဲ့ K3 KIA ကချင်အဖွဲ့ KNU ကရင်အဖွဲ့ KNPB ကရင်ဒီအဖွဲ့နဲ့ CNF ချင်းအဖွဲ့တို့နဲ့ American နိုင်ငံသား၏အတိုင်ပင်ခံ Direct Show လေးတွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးတော့လည်းတုံ့ပြန်ပြောကြားပါတယ်မြန်မာနိုင်ငံမှာဒီ Federal Democracy စနစ်ဖော်ဆောင်ရေးအတွက်ရွတ်ရွတ်ချွတ်ချွတ်စ조사ဆောင်ရွက်နေတဲ့ K3C အဖွဲ့နဲ့တွေ့ဆုံခဲ့တယ်လို့ American နိုင်ငံသား၏အတိုင်ပင်ခံ Direct Show လေးကသူ့ရဲ့လူမှုကွန်ရက်မှာမတ်လ28ရက်နေ့ကရေးသားခဲ့တာပါထိုင်းနိုင်ငံချင်းပိုင်မြို့မှာရှိတဲ့ American ကောင်စစ်ဝင်ရုံးမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကိုဖိတ်ခေါ်တွေ့ဆုံခဲ့တယ်လို့ဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်ရှင်
ပါကစ္စတန်နိုင်ငံမှာနိုင်ငံရေးဆန္ဒပြမှုတွေအကြမ်းဖက်တဲ့အထိဖြစ်လာခဲ့ပြီးတဲ့နောက်ဒီနိုင်ငံရဲ့လူ့အခွင့်အရေးနဲ့နိုင်ငံသားလွတ်လပ်ခွင့်တွေဟာ2023ခုနှစ်အတွင်းမှာတည်တည်တသာကျဆင်းသွားတယ်လို့ပါကစ္စတန်နိုင်ငံရဲ့တရားလွတ်လပ်တဲ့လူ့အခွင့်အရေးကော်မရှင်အစဉ်ကစားတက်မှာဖော်ပြပါရယ်ဒီနှစ်မှာလဲပါကစ္စတန်အစိုးရကသူ့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုရုတ်တရက်ဖျက်သိမ်းလိုက်တာကနိုင်ငံသားတွေရဲ့လွတ်လပ်ခွင့်တွေတက်တန်းတက်လျှောက်မှာအနိုင်ဆုံးအဆင့်ကိုရောက်စေခဲ့တယ်လို့အဲ့ဒီအစဉ်ကစားကဖော်ပြပါရယ်ဒီအစဉ်ကစားထဲမှာပြီးခဲ့တဲ့နှစ်အတွင်းပါကစ္စတန်နိုင်ငံရဲ့ဒီမိုကရေစီကိုအားနည်းစေတဲ့လူ့ခွင့်ရေးကိစ္စရဲ့အတော်များများကိုဖော်ပြထားပြီးတော့ဒီအချိန်မှာရွေးကောက်ခံမဟုတ်တဲ့အင်ဆောင်အစိုးရကအခြေခံဥပဒေကိုကျော်လွန်ပြီးလှုပ်တာကနေလုံခြုံရေးအဖွဲ့တွေကိုလုတ်ပိုင်ခွင့်အာဏာပိုပေးတာအပါအဝင်ပါလီမန်ကဥပဒေတွေကိုအလင်းစလိုပြဋ္ဌာန်းတာတွေအထိပါပါရယ်ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအီမရာခန်ကိုဖမ်းဆီးထားတာကိုကန့်ကွက်တဲ့အနေနဲ့သူ့ကိုထောက်ခံတဲ့သူတွေဟာမနှစ်ဒီမေလ9ရက်နေ့တုန်းကပါကစ္စတန်စစ်တပ်နဲ့အစိုးရအဆောက်အအုံတွေကိုဝင်ရောက်ဆင်းနေခဲ့တာကြောင့်ပါကစ္စတန်နိုင်ငံရဲ့လူ့ခွင့်ရေးအခြေအနေဟာအနေအဆအဆင့်ကိုရောက်ရှိခဲ့တယ်လို့ကော်မရှင်ကပြောပါတယ်။ဒါကိုအာဏာပိုင်တွေဘက်ကပြင်းပြင်းထန်ထန်နေနေပြီးအမျိုးသမီးတွေအပါအဝင်ပါတီကောင်းဆောင်တွေနဲ့ပါတီဝင်ထောင်ပေါင်းများစွာကိုဖမ်းဆီးခဲ့တယ်လို့လည်းပြောပါတယ်ရှင်။
ဝေးလံပြီးတော့ဒီဆက်သွယ်ရေးလိုင်းတွေချိတ်ဆက်မထားတဲ့နေရာတွေမှာဂျိုရုကနေအင်တာနက်ချိတ်နိုင်တဲ့ Starlink လုပ်ငန်းတွေအင်ဒိုနီးရှားနိုင်ငံမှာလိုင်စင်ရသွားပါပြီ။ Elon Musk ပိုင်တဲ့ဒီ Starlink ဂျိုရုဆက်သွယ်ရေးကုမ္ပဏီကအင်ဒိုနီးရှားနိုင်ငံမှာလုပ်ငန်းလုပ်ဖို့ခွင့်ပြုလိုက်ပြီလို့အင်ဒိုနီးရှားသတင်းနဲ့ဆက်သွယ်ရေးဆိုင်ရာအကြီးအကဲတာဝန်ရှိသူတွေကဒီကနေ့ပြောကြားပါရယ်။ကျွန်းပေါင်း 18,000 ကျော်ရှိတဲ့အင်ဒိုနီးရှားနိုင်ငံမှာအင်တာနက်ဆက်သွယ်ရေးကောင်းကောင်းမသုံးနိုင်သေးတဲ့ပြည်သူတန်းတဲ့ချီကိုအင်တာနက်ချိတ်ဆက်ပေးနိုင်ဖို့အတွက်အင်ဒိုနီးရှားအစိုးရကစူးစမ်းနေတာပါ။အင်ဒိုနီးရှားနိုင်ငံကလူဦးရေတန်း290ကျော်မှာဒီ2022ခုနှစ်ကုန်ပိုင်းအထိအင်တာနက်သုံးစွမ်းနိုင်သူ3ပုံ2ပုံပဲရှိတယ်လို့ကမ္ဘာ့ဘဏ်ကပြောကြားထားပါတယ်။အာရှမှာဒီမလေးရှားနဲ့ဖိလစ်ပိုင်နှစ်နိုင်ငံမှာပဲ Starlink ဂျိုဒူးဆက်သွယ်ရေးဝန်ဆောင်မှုလက်ရှိရရှိနေတာဖြစ်ပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံက Kaukasusa ဘာရှန်ချားနဲ့ဒီဒေသတွေမှာရှိတဲ့ Ranger ဒုက္ခသည်စခန်းတွေအတွက်အမေရိကန်ဆွေရကနောက်ထပ်ဒေါ်လာ 30.5 သန်းကူညီထောက်ပံ့လိုက်ပါတယ်။ကျန်းမာရေးစောင့်ရှောက်မှုအာဟာရတောက်သုံးရည်နဲ့နေထိုင်ရေးတို့အတွက်အပြင်လူသားချင်းစာနာတဲ့အကူအညီတွေပေါ်မှာမိခိုးနေရတဲ့အခြေအနေကနေဒီလွတ်လပ်ပြီးတော့ကိုကိုကိုအားကိုးနိုင်ရေးအစပြုဆောင်ရွက်မှုတွေအတွက်ဒီငွေတွေကိုအသုံးပြုမှာဖြစ်တယ်လို့အမေရိကန်ဆွေရကကြေညာပါတယ်။လူဦးရေဒုက္ခသည်နဲ့အခြေခံနေထိုင်သူများဆိုင်ရာဌာနရဲ့နဲ့ဒီ USAID ကနေပြီးတော့မှတဆင့်အကူအညီတွေကိုပေးသွားမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်အမေရိကန်ဆွေရကပေးနေတဲ့လုံခြုံရေးလေယာစိုက်ပျိုးရေးနဲ့လူသားချင်းစာနာမှုဆိုင်ရာပေးနေတဲ့အကူအညီတွေကိုတွားရောက်လေ့လာရင်အခုလို Ranger ရေအပေါ်ဒေါ်လာ 30.5 တဲ့ထပ်ပြီးတော့ကူညီမယ်လို့အစားအစာနဲ့လေယာဉ်စိုက်ပျိုးရေးဆိုင်ရာအမေရိကန်ကိုယ်စားလှယ် Jeffrey Prescott ကကြေညာခဲ့တာပါရှင်ထိတ်တဲရောက်လို့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့အတူပြောပြပေးခဲ့တာပါရှင်အခုကဆက်ပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်ဒီအရင်ဆုံးကတော့ဒီတဝဲခရိုင်နယ်ကစစ်ကောင်စီတပ်စခန်းတစ်ခုကိုပူးပေါင်းတပ်ဖွဲ့တွေကမနေ့ကသိမ်းယူလိုက်တဲ့ဆိုရတဲ့ပတ်သက်ပြီးသတင်းပေးပို့ချက်ပြောပြပါမယ်တဝဲခရိုင်စစ်ရဲချောင်းမြို့နယ်ကပဲတဲ့စစ်ကောင်စီတပ်စခန်းကိုကရင်မျိုးသား CEO KNU KNLA တပ်မဟာ၄နောက်တပ်မဟာ6နဲ့ PDF တပ်ဖွဲ့တွေပါတဲ့ပူးပေါင်းစစ်ကြောင်းကဒီလ၈ရက်ဒီမနေ့တုန်းကပဲအပြီးသိမ်းယူနိုင်ခဲ့တယ်လို့ပူးပေါင်းစစ်ကြောင်းခေါင်းဆောင်တို့ကပြောပါတယ်စစ်ကောင်စီတပ်သား20ကျော်လက်နက်ချခဲ့တာရှိတယ်လို့ထွက်ပြေးသူတေဆုံးသူတွေလည်းရှိတယ်လို့ပြောပါတယ်တိုက်ပွဲတွေရှိနေတဲ့တဝဲခရိုင်ဘက်ကနောက်ဆုံးအခြေအနေကိုတော့ VOA ထမင်းမှအခြေစိုက်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ကရင်မျိုးသား CEOဗိတဝဲခရိုင်တပ်မလေးထိမ့်ချုပ်နယ်မြေဒေသအခေါ်ကစဲတူမြို့နယ်တရချောင်းမြို့နယ်တဲကပဲတဲ့စစ်ကောင်စီတပ်စခန်းကိုမေလ၈ရက်နေ့မနေ့က KNL နဲ့ PDF ပူးပေါင်းတပ်တွေကဝင်ရောက်သိမ်းပိုက်ခဲ့ရမှာတော့စစ်ကောင်စီဘက်ကလေချောင်းကရောရေချောင်းကပါပစ်ကူခဲ့ပြီးလေချောင်းကနေဘုံအလုံးပေါင်း100ကျော်ကို3ရက်အတွင်းကျဲချခဲ့တယ်လို့ဆိုပါတယ်တိုက်ပွဲကိုဥဆောင်ပါဝင်ခဲ့တဲ့ Federal စစ်ကြောင်းကဒုစစ်ကြောင်းမှုကွန်မင်းထက်ကအခုလိုပြောပြပါတယ်
ကျွန်တော်တို့ဒီလောက်ပါပေါ့နော်ဒီမေလ9ရက်နေ့မနေ့စောစောချက်နေစမှာပဲကျွန်တော်တို့ဒီတော်လိုင်းကြီးပူပေါက်တက်တွေပေါ့နော်ဒီ TNA နဲ့ဒီပူပေါက်တက်တွေနေပြီးတော့ဒီစကန်ဘေးဖို့အတွက်ဟောကျွန်တော်တို့ဒီထိုးစေဖြစ်ဖြစ်ဖြစ်တယ်မေလဟောရှင်းနေမနေ့စောစောပေါ့နော်9နာရီ
ဟို55မိနစ်လောက်မှာကျွန်တော်တို့ဒီစခန်းကိုအတိတ်ကဟောကျွန်တော်တို့ဒီပြေးနေစခန်းကြီးတော့ကျွန်တော်တို့ဒီ20ကျော်လောက်ခံပြီးပါတယ်20ကျော်လောက်ခံပြီးပါတယ်ဟိုဟယ်လီကော်ပတာနဲ့ရောကျွန်တော်တို့ဒီတော့ဟိုဘုံကြီးဟောအလုံးတရာကျော်နေပါတော့ကျွန်တော်တို့ဟောတွေ့ချရတာရှိပါပြီနော်ဒီစခန်းဆက်ပတ်ကနေပြီးတော့ဟိုနောက်တစ်ခုကလည်းကျွန်တော်တို့ဒီစစ်ကောင်စီရဲ့ဒီရေတပ်ပင်ပေါ်ဟိုမစီလာကနေပြီးတော့လည်းပင်နေတင်ရနေပြီးတော့ဒီလက်နက်ကြီးတွေနဲ့ဟိုပိတ်ကူပေးတာပေါ့ဗျာ
စစ်ကောင်စီတပ်ဖွဲ့ဝင်၄ဦးသေဆုံးခဲ့ပြီးအရှင်22ဦးဖမ်းမိက၄ဦးကတော့ထွက်ပြေးသွားခဲ့တယ်ဆိုပြီးပူပေါင်းတပ်တွေဘက်ကပြောပါတယ်ဒီစခန်းဟာပြည်တော်စုလမ်းမပေါ်မှာရှိတဲ့စခန်းတစ်ခုဖြစ်ပြီးအင်အား40လောက်သာရှိတဲ့စခန်းလို့ဆိုပါတယ
်အဲ့ဒီစခန်းကကျွန်တော်တို့ဒီဒေါ်ဝခင်ရင်ပဲချုံညွန့်နေပတ်တဲ့လက်တွေ့ယူအောင်မှာရှိတဲ့ဒီစစ်ကောင်စီစခန်းကုန်းတစ်ခုပါကျွန်တော်တို့ဒီဟိုပါဗျာဒီဒီဒီဟိုပါလဲဆိုတော့ကျွန်တော်တို့ဒီဒေဝခရင်ရဲ့ဟိုပါဗျာအကုန်လုံးမြန်ဒေဝဘိတ်ပေါ့နော်အဲ့ပြည်တော်စုလက်မကြီးပေါ့အမှတ်ရှိလက်မကြီးပေါ်မှာရှိတဲ့ဟိုစက်တော်စီကျွန်တော်တို့တခုပါ
စက်ကောင်စီဘက်ကတော့အခုလိုမျိုးပဲတက်တက်စကန်လက်လွတ်လိုက်ရတာနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးပဲတက်စကန်ရရေးပူပေါင်းတက်ခဲ့တဲ့သူတွေကတော့ KNU တက်မှ၄ပေါ်တက်မှ၆ပါပူပေါင်းပါဝင်ခဲ့ပြီးအများစုကတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပူပေါင်းတက်ခဲ့တာလို့လည်းဆိုပါတယ်
โอเคโอ้บ่ตําหมอชอกก็เรารู้ดิไผ20คนบ่เลยบ่เนาะ KIA ไต20คนบ่เลยเรารู้ดิตําหมอ2ก็เรารู้ดิ KIA ไต20บ่เลยบ่เนาะอฉอก็เรารู้ดิ PDF ปูปองตัดพ่อเลยเรารู้ดิตัวขยายหมัดได้ตั้งยิงบ่เลยตัวขยายหมัดได้ตั้งยิงบ่เลยบิขยายหมัดได้ตั้งยิงบ่เลยเนาะทุกคนก็เรารู้ดิดงหนองสิจังบ่เนาะดงหนองสิจังพาราสิจังบ่อะไรมือบ่อกงโลบ่เรารู้ดิ KIA เนี่ย PDF ปูปองตัดติบ่บ่เลยครับ
စစ်ကောင်စီဘက်ကတော့ KNU တပ်မှ9ထိ ंछ ုံနေမြေမှာပဲဒီလပိုင်းတွင်စစ်ကောင်စီရဲ့စခန်း9ခုလောက်လက်လွတ်ဆုံးရှုံးခဲ့ရတယ်လို့တပ်မှ6နေမြေမှာလည်းယူဟာကျတဲ့စခန်းအတော်များများကိုလက်လွတ်လိုက်ရတာဖြစ်ပါတယ်ရှင
်။ဒါကတော့တဝက်ခရိုင်တွေကစစ်ကောင်စီတပ်စခန်းတစ်ခုကိုပူးပေါင်းတပ်ဖွဲ့တွေကမနေ့ကသိမ်းယူလိုက်တာနဲ့ပတ်သက်ပြီးမင်းကြီးမှသတင်းပေးပို့ခဲ့တာပါ။အခုကချင်ပြည်နယ်ဘက်ကအခြေအနေကိုလည်းတစ်ချက်ကြည့်ရအောင်ပါရှင်။ကချင်ပြည်နယ်မိုးမောင်းနယ်မန်စီမှာဒီ3ရက်မြောက်နေ့အဖြစ်နဲ့ဒီကနေ့မှလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့မန်စီမြို့နယ်ကဒီစစ်ကောင်စီတပ်ရဲ့စခန်းတစ်ခုကို KIA နဲ့ပူးပေါင်းတပ်တွေကထပ်မံသိမ်းယူလိုက်တယ်လို့ပဲဒီစစ်ကောင်စီဘက်ကလေကြောင်းကနေပါတိုက်ခိုက်တာတွေလည်းရှိပါတယ်။မနေ့ညနေပိုင်းတုန်းကဝိုင်းမော်မြို့နယ်မှာရှိတဲ့မြစ်ကြီးနားဗမော်လန်းကတရားဒဇင်းကိုမိုင်းခွဲဖျက်ဆီးခဲ့တယ်လို့ဒီကနေ့မွန်လွယ်ပိုင်းမှာဝိုင်းမော်မြို့နယ်ပလမင်းထင်တရားမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။မိုးမောက်မန်စီတိုက်ပွဲနောက်ဆုံးအခြေအနေကိုတော့ဒီရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုစံကျော်ကပြောပြပေးပါမယ်ရှင်။
ပြီးခဲ့တဲ့တနင်္လာနေ့ကမိုးမောက်မန်စီနဲ့ဗမော်မြို့နယ်အတွင်းကစစ်ကောင်စီတပ်စခန်းနဲ့ရဲစခန်းတွေကို KIA နဲ့ပူးပေါင်းတပ်တွေကတပြိုင်တည်းတိုက်ခိုက်ခဲ့ရမှာမိုးမောက်နဲ့မန်စီမြို့မှာဒီကနေ့ထိတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ်
။မိုးမောက်နဲ့မန်စီကိုတော့ကျွန်တော်တို့ဝန်ရဝန်တာပါတယ်။ဒါပေမဲ့ချင်းချုပ်နိုင်တဲ့အနေအထားတော့မဟုတ်ပါဘူး။တိုက်ပွဲတွေကတော့ဆက်မှပြင်းထန်နေပါတယ်။စကားတော့ဘက်ကနဲ့လေကြောင်းနဲ့ပြစ်တာလေးတရှိပါလားမန်စီဘက်မှာကာကင်းတစ်ခုကိုတော့ပြီးလိုက်လို့ရပြီလို့တော့ပြောတယ်ဒါပေမဲ့ဘယ်လောက်ထိဆိုတာကတော့တူတူရဲ့ရှားပေါ့နော်ကွန်ဖာမ်ကတော့ကျွန်တော်စီမံမဖြစ်သေးပါဘူးမူးမောက်ဘက်မှာတက်တည်ဆုတ်တာတော့မရှိဘူးဟိုဘုံမောက်ဘက်ကနဲ့တက်လာတဲ့စစ်ကြောင်းတွေဆုတ်သွားတာတော့ရှိပါတယ်ဒါပေမဲ့မနေ့ကလည်းဟိုပြန်မမှထူးထူးချင်းတွေဆုတ်တဲ့တင်ကတော့ရပါ
မနေ့ညနေပိုင်းကဝိုင်းမော်မြို့နယ်ရှိမြေကြီးနားဗမော်လမ်းမကြီးပေါ်ကတပတ်ချောင်းကွန်ကရစ်တံတားကိုစစ်ကောင်စီတပ်ကမိုင်းခွဲဖျက်ဆီးခဲ့ကြောင်းဗိုလ်မှူးကြီးနော်ဘူးကဆက်ပြောပါတယ
်တို့ကတပတ်ချောင်းတံတားကိုတော့မနေ့ကစကားစတဲ့တို့ဘုံနဲ့ဖျက်ဆီးတဲ့တရင်ချပါတယ်ပုံရလဲတွေ့ရပါတယ်အဒီကတော့တို့ဝိုင်းမော်ဒီရှင်ယောင်ပင်လေးပေါ်တော့အဲ့တက်ကလုံချုံရတဲ့ချူပုံလိုက်တဲ့ဒီမှာဒါတုံးတက်တာပေါ့ကွာ
တပတ်ချောင်းတံတားဟာကစူးနဲ့တပတ်ရံရွာအကြားမှာတည်ရှိတာပါဒီတံတားဟာပြီးခဲ့တဲ့တနင်္ဂနွေနေ့က KIA နဲ့ပူးပေါင်းတပ်တွေတင်းယူခဲ့တဲ့အင်ခရန်ဂဂန်နဲ့ဂီဒွန်စခန်းတွေရဲ့အနီးမှာတည်ရှိနေတာလည်းဖြစ်ပါတယ်ဒီနေ့မွန်လင်းပိုင်းမှာတော့ဝိုင်းမော်နယ်မြကြီးနားကိုဆက်သွယ်ထားတဲ့ဗလမင်းထင်ဧရာဝတီမြကူးတံတားမှာလည်းတိုက်ပွဲဖြစ်ပွားနေပြီးလက်နက်ကြီးလက်နက်ငယ်အတန်းတွေကြားနေရကြောင်းဒေသခံတူကပြောပါတယ
်မိုင်းနာပြည်မှာဗလမင်းထင်နားမှာတိုက်ခိုက်ကြအတန်းကြားနေအခုအနိုင်ခွဲကစတာနိုင်ခွဲကစတာအခုဒီနေရောလားကြည့်တဲ့အဆုံးပဲကျွန်တော်တို့ကပြင်းနေအခုတည်းပုံနေရ မိုင်းနာမှာဖြစ်နေတယ
်ဒါကတော့ဒီကနေ့ညနေ3နာရီခွဲအချိန်ကပြောဆိုထားတာဖြစ်ပါတယ်ဘူမူကြီးနော်ဘူးကတော့ဗလာမင်းထင်တံတားမှာပြစ်ခတ်တာရှိကြောင်းကြားသိရပေမဲ့အခြေအနေကိုစုံစမ်းနေစေဖြစ်ကြောင်းပြောပါတယ်မိုးမောက်မြို့တွင်တိုက်ပွဲမှာတော့ဈေးနဲ့နေအဆောက်အဦချို့မီးလောင်ပျက်စီးတာတွေရှိကြောင်းနဲ့ဖုံးလိုင်းအဆက်အသွယ်တွေပြတ်တောက်နေကြောင်းဒေသခံတွေကပြောပါတယ် KIA နဲ့ပူးပေါင်းတပ်တွေဟာမေလ5ရက်နေ့ကဆွန်ဘရာဘွန်တက်စကန်နဲ့ဝိုင်းမော်မြို့နယ်ကဂီဒွန်တက်စကန်အပါဝင်စစ်ကောင်စီတက်စကန်တရာစင်နီးပါးကိုသိမ်းယူခဲ့တယ်လို့6ရက်နေ့မှာတော့မိုးမောက်မန်စီနဲ့ဗမော်မြို့နယ်ကစစ်ကောင်စီတက်စကန်နဲ့ရက်စကန်5ခုကိုထပ်မံသိမ်းယူခဲ့ပါတယ်ခင်ဗျာ
ကြတော့ဒီကချင်ပြည်နယ်မိုးမောက်မန်စီဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့သတင်းပေးပို့ချက်ကိုကိုစံကျော်ကတင်ပြပေးကြတာဖြစ်ပါတယ်။ဒီမြန်မာနိုင်ငံတဝန်းကဒီလိုတိုက်ပွဲတွေနဲ့ပတ်သက်တဲ့အလားအလာသုံးသပ်ချက်ကိုလည်းမကြခင်မှာတင်ပြပေးပါမယ်။အခုကတော့ဒီမုံရွာမြို့မှာဒီလူငယ်တွေကိုအတင်းအဓမ္မစစ်သားစုဆောင်းတာတွေရှိနေရဆိုတဲ့သတင်းပေးပို့ချက်တင်ပြပေးပါမယ်။စကိုင်းတိုင်းမုံရွာမြို့မှာဒီဒုတိယအစိုးရစစ်မှုထမ်းဖို့အတွက်လို့ဆိုပြီးတော့ဒီလူငယ်တွေရှိတဲ့နေအိမ်တွေစီမှာညစကောင်အချိန်ထိလာရောက်ပြီးတော့ဖမ်းဆီးခေါ်ဆောင်တာတွေရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ဒီရေဦးမြို့မှာဆိုရင်လည်းစစ်မှုထမ်းဖို့အတွက်အမျိုးသားတွေကိုအတင်းအဓမ္မဖမ်းဆီးတာတွေရှိနေတဲ့အကြောင်းဒေသခံတွေကပဲပြောဆိုကြတာရှိပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့အလိမာကပြောပြပါလိမ့်မယ်ရှင်။
စကိုင်းတိုင်းမုံရွာမြို့မှာစစ်မှုထမ်းဖို့အတွက်ရက်ခွဲအုပ်ချုပ်ရေးမှူးနဲ့စစ်ကောင်စီအဖွဲ့ဟာလူရဲလူရဲတွေကိုနေစီလာရောက်ပြီးတော့ခေါ်ဆောင်သွားတာတွေရှိတယ်လို့မျက်မြင်တွေ့သူတူကဗီဒီယိုကိုပြောပါရယ်။ပြီးခဲ့တဲ့ဧပြီလကုန်ပိုင်းလောက်ကစပြီးတော့စစ်မှုထမ်းဒုတိယအထုပ်အတွက်လူစုနေတာဖြစ်ပါရယ်။
လေနေက7နှစ်ဝယ်လောက်ကအလုံးတကကိုတော့ခတ်တာဖွင့်ခိုင်းပြီးတော့အင်ရှင်ကလေးကိုခေါ်သွားတယ်အင်ရှင်ကလေးကတက်20ရှိပြီခေါ်သွားတဲ့ကြားတုန်းကတော့အဲ့အဲ့တဲ့ဖော်ကလေးကိုပြောထားခဲ့တယ်မနေ့ကျတော့ငွေ5သိန်းနဲ့လာယူလဲပေါ့လေခေဦးရုံးကိုပြောသွားတယ်ဗျပြောသွားတာ7နှစ်ကြီးမထိုးခင်ကိုဒီသူမိဘတွေရောက်လာတော့လာကြတဲ့ခါကျတော့အကြတဲ့ရွေးလို့နေတာကိုဒီဥစားစစ်မှုထမ်းအတွက်ခေါ်တယ်စီရေးလေးချင်ကအကြောင်းကိုပို့ရမယ်လို့ပြောပြီးတော့အဲ့ဒီနေ့မှပဲမွန်တက်လောက်နမခါကိုရွှေ့သွားတယ်မှာအဲမနေ့ကကြတော့7နှစ်လောက်မှာကျေးလေးကငံကြောင်းကိုပို့တော့မယ်ဆိုတော့မောင်ကနမခါနေပေါ့လေမိဘတွေကိုအဲ့ကလေးကနေပြီးတော့လှမ်းအကြောင်းကြားတဲ့ခါကျတော့မောင်ကလေငွန်းကိုလိုက်သွားတဲ့ခါကလေးနဲ့တော့တွေ့ရပါတယ်ညနေ3နာရီလောက်မှာကလေးနဲ့ဒဲသွားတယ်ဗျာမောင်က50လောက်ပါသွားတယ်အဲတယောက်ကတော့ထွက်ပြေးလို့လွတ်သွားတယ်လို့ကျွန်တော်သတင်းရတယ
်မောင်ရမျိုးမှာစစ်မှုထမ်းဖို့ပထမအတုပ်ခေါ်ဆောင်တော့ကလူငယ်82ယောက်ပါသွားတယ်လို့ပြောပါတယ်အခုဒုတိယတုံအတွက်ဖမ်းဆီးထားသူတွေကိုမုံရွာမြို့အနောက်မြောက်တိုင်းစစ်ဌာနချုပ်စီကိုခေါ်ဆောင်သွားတယ်လို့သိရပါဗျ။စကိုင်းတိုင်းရေဦးမြို့မှာလည်းစစ်မှုထမ်းဖို့အတွက်အမျိုးသားတွေကိုဖမ်းဆီးတာတွေခက်ဆစ်ဆစ်ရှိလာတယ်လို့ရေဦးမြို့နယ်အခြေပြု People's Defense Comrade အဖွဲ့ကြံကြားရေးတာဝန်ခံကိုထူခန့်စောကပြောပါဗျ။ဖေရီလာအစပိုင်းကလေးကအခုထိဖမ်းဆီးခေါ်ဆောင်ထားတာအယောက်50ဝန်းကျင်လောက်ရှိနေပြီလို့ပြောပါဗျ။
စစ်မှုထမ်းဖို့ပေါ့နော်ဒီစရင်ထဲမှာပါတဲ့အမျိုးသားလူငယ်လူငယ်တွေကိုတို့အတင်းအဓမ္မဒီနေအိမ်တွေတကားတွေကိုချိုးဖြဲရိုက်ချိုးပြီးတော့တို့ဝင်ပြီးတော့ဖမ်းတယ်ပေါ့နော်ပေါ်တာဆွဲတယ်ကြာဒီနောက်တော့ဒီရေဦးအထက်ကတိကျောင်းဟောင်းထဲမှာကျောင်းဆောင်ဟောင်းထဲမှာပဲတို့20ကျော်ဖမ်းဆီးခေါ်ဆောင်ထားတယ်လို့ရှိရတယ်ဗျဖမ်းဆီးတာကတော့ဒါနဲ့ဆိုရင်ဒါ2ချိန်3ချိန်တော့ရှိပြီပေါ့နော်တို့လက်ရှိကြာဒီရတော့ကတော့ဒီအယောက်80 80လောက်ရောက်မှဒီမောင်နာမကသူချင်းရှင်ကိုလေးချင်းရှစ်ကိုအချစ်ချစ်သူပို့ဆောင်မှုသူလောက်ဆောင်နေတယ်လို့တော့သိရှိရတယ
်။ဖာစီခေါ်ဆောင်ခတ်ထားရသူတွေဟာသူရဲ့မိသားစုဝင်တွေနဲ့တွေ့ခွင့်မရကြပါဘူး။လူငယ်တွေအပြည့်တက်လက်ပိုင်းနဲ့အိမ်နောက်တဲ့အမျိုးသားတွေကိုပါစစ်မှုထမ်းဖို့ဖာစီထားတယ်လို့ပြောပါရယ်။ဒီနယ်နဲ့တိုင်းအလိုက်စစ်မှုထမ်းဖို့စုဆောင်ခံရတဲ့လူငယ်တွေကိုပြီးခဲ့တဲ့မတ်လအကုန်မှာစစ်တပ်တန်းကြောင့်15ခုကိုအစုလိုက်ခွဲပြီးတော့ပို့ဆောင်ခဲ့တယ်လို့ဗမာရေးရနဲ့ပဋိပက္ခလေးလာရေးအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါရယ်။စုဆောင်ခံထားရတဲ့စစ်မှုထမ်းဥယေကတော့4000ကျော်ရှိတယ်လို့ဆိုပါတယ်ရှင
်။ဒါကတော့မုံရွာနဲ့ရေဦးမြို့နယ်တွေဘက်မှာစစ်မှုထမ်းဖို့အတွက်ဆိုပြီးတော့နေအိမ်တွေထဲအထိအတင်းအဓမ္မဝင်ရောက်ဖမ်းဆီးတာတွေရှိနေတဲ့အကြောင်းသတင်းပေးပို့ချက်အလေးမာကတင်ပြပေးခဲ့တာပါ။စစ်ကောင်စီအနေနဲ့ဒီလက်လွတ်ရတဲ့တပ်စခန်းတွေပြန်ပြီးတော့တပ်ယူနိုင်မဲ့အလားအလာရှေ့လျှောက်ဘလို့ရှိနေတယ်လဲဆိုတာနဲ့ပတ်သက်တဲ့သုံးသပ်ချက်ကိုတလဲတင်ပြပါရစေ။မြန်မာနိုင်ငံတဝန်စစ်ကောင်စီနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအပါအဝင်တော်လှန်ရေးအင်အားစုတွေကြားတိုက်ပွဲတွေပြင်းထန်နေပေမဲ့လို့ဒီမကြခင်မှာကြားရောက်တော့မဲ့မိုးရသည့်အတွင်းမှာတော့တိုက်ပွဲအရှိန်ရော့လာနိုင်ခြေရှိတာကြောင့်စစ်ကောင်စီအနေနဲ့လက်လွတ်လိုက်ရတဲ့စခန်းတွေကိုပြန်တပ်ယူနိုင်မဲ့အလားအလာကတော့နည်းတယ်လို့တော်လှန်ရေးအင်အားစုတွေကသုံးသပ်ပြောဆိုကြပါရယ်။ဒါ့အပြင်တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတဲ့ရခိုင်၊ကချင်နဲ့ကရင်ပြည်ဘက်မှာအင်းဒီချင်းနိုင်ငံတွေရဲ့ကြားဝင်မှုအောက်မှာဘလို့ဆက်ပြီးတော့ဖြစ်လာနိုင်ခြေတွေရှိနေပါလဲ။ကိုဝင်းမင်းကမေးမြန်းတိဆက်ထားပါရယ်ရှင်။
ဟုတ်ကဲ့အရင်စစ်ကောင်စီလက်အောက်ကရင်နယ်ကြားဆောင်တပ်တွေ ဘက်ပြန်ပြောင်းညှိနှိုင်းမှုအောင်မှာလက်ရှိထိန်းထားတဲ့နေဆက်စည်းဝါးချက်ချာချာမြောက်ဝတီကိုစစ်ကောင်စီဘက်ကဒုတိယအကြီးဆုံးကိုယ်တိုင်ဥဆောင်တဲ့နိုင်ငံတော်အဆင့်အောင်စီးရဆစ်စင်ရင်းနဲ့အပြည့်အဝပြန်ထိန်းနိုင်ဖို့ကြိုးပမ်းနေတာဟာတလားပြေကနေပြီလို့စည်ရေးအကဲခတ်တွေကထောက်ပြပါတယ်။အခုလိုကရင်ဘက်မြောက်ဝတီအပြင်တခြားဒေသတွေမှာပါဖြစ်နေတဲ့စည်ရေးတစ်ခုလုံးအနေထားကို KNU ကရင်မျိုးသားစည်ရုံးပြောခွင့်ရဖို့စောတော်နေက
အခုလက်ရှိတလိုင်းကလုံးမှာဖြစ်ပြနေတဲ့တိုက်ပွဲတွေဒီတိုက်ပွဲတွေပွဲတိုင်းမှာပွဲတိုင်းမှာဆက်ကဆရှုံးနေနေတာကိုဒုစရာတွေ့နေရတယ်။အဲ့ဒါလေရှုံးပွဲတွေကကိုဆက်သွားပြီးတော့နေရာတိုင်းမှာပဲနှလံမထူနိုင်တဲ့အနေအထားတစ်ခုကိုရောက်သွားတယ်လို့ပဲမြင်တယ်။အထူးသဖြင့်ကျွန်တော်တို့ဘက်မှာတော့ဒီမြောက်တွေတိုက်ပွဲကိုပဲအယုံဆိုင်နေရဆိုပေမဲ့လို့အမှန်မှန်ကတော့ကျွန်တော်တို့ရဲ့တမဟာခုနှစ်ခုစလုံးမှာအနှံ့အပြားကိုဖြစ်ပွားနေတဲ့ဒီမနက်ပဲတမဟာလေးဘက်မှာလည်းစခန်းတစ်ခုကိုကျွန်တော်တို့ကလည်းတိုင်လိုက်ပြီ။အဲ့ဒီပြီးခဲ့တဲ့ရက်အနည်းငယ်ရပဲတမဟာ6ဘက်မှာအဲ့ဒီပလင်ကန်းကြီးကနေပြီးတော့ကြိလိုက်မှဆိုအဲ့ဒီခုနှစ်မိုင်ကွာဝေးလောက်မှာရှိတဲ့ပလင်တွေကရှိတဲ့ကလကုတ်ရီတာစခန်းကိုကျွန်တော်တို့တပ်တွေကလည်းဝင်တိုက်တာအဲ့ဒီမှာဟော်ဝီဇာအမြောက်ကြီးတစ်လက်တော့ကျွန်တော်တို့ဘက်ကလည်းဖြတ်စီပလိုက်နေတယ
်။ဒါအပြင်မြန်မာစစ်တပ်မှာအမှုထမ်းခဲ့ပြီးအခုဆက်အမိတ်မနာကန်တော့ပဲထွက်လာတဲ့ CDM ဘုံမှုနောင်ရုပ်ကလည်း
လက်ရှိမှာတော့အတိုက်ပွဲတွေရတော့နိုင်ငံနဲ့ဆက်ပြီးတော့အချင်းဟိုနဲ့ဆက်ပြီးတော့မြစ်တက်နေတာပေါ့နော်ဒီကင်းလီဘက်ကောကင်းဘက်ကောကျွန်တော်ရခိုင်ဘက်ကောကချင်ဘက်ကောပေါ့နော်နိုင်ငံအနှံပြားဘက်မှာအတိုက်ပွဲတွေပူပြီးတော့ကျဲပြန့်လာတယ်ပူပြီးပြင်းထန်လာတယ်အဲအလားတူတိုင်းသာတော်ရင်အင်အားစုဒီဘက်ကစီရီတိတတတီရမှုနဲ့ပုံပြီးတွေ့လာတယ်ဘာလို့လဲဆိုတော့စစ်ကောင်စီတပ်တွေအနေနဲ့တိုက်စစ်ဆောင်ရမ်းနဲ့ကြာလာသူလူဝင်ရောစိတ်တဲ့အင်ရောလူတွေဆုပ်ယုပ်ချင်းနေလာတဲ့ခါမှာအလွယ်တကူလက်နက်ချအမြတ်ခံတာချုံပြရတော့ကျွန်တော်တို့ပုံပြီးတွေ့လာရတယ
်ဒီနိုင်ငံနေရာများတိုက်ပွဲတွေဆက်ဖြစ်လာနိုင်ခြင်းနဲ့မိုးရင်အကန့်အသတ်ရှိနိုင်ပုံကိုလည်းစည်ရေးသုံးသက်သူကိုမရာတီဟာက
တိုက်ပွဲတွေကတော့စပီးဖြစ်နေဖို့အခြေအနေရှိပါတယ်ရှမ်းမြောက်မှာအပြည့်ထားပြီးမဲ့လို့ PDF နဲ့စစ်တပ်ကြားမှာတိုက်ပွဲတွေဆက်ဖြစ်ရင်လက်ရှိအပြည့်ထားတဲ့အခြေအနေအပေါ်ကိုလည်းတက်ရောက်မှုတွေရှိလာနိုင်ပါတယ်အဖွဲ့အချို့ကလက်ရှိအခြေအနေမှာနေမြေထိမ့်သိမ့်တဲ့လုပ်ငန်းတွေကိုလှုပ်လာတာတိုက်ပွဲအရှင်ကအနှဲငယ်လေးယော့သွားလေးရှိပါတယ်ဒါမျိုးအခြေအနေကတော့မိုးတွင်းမှာဆိုရင်တိုက်ပွဲအခြေအနေနဲ့ယော့ရပါတယ်ဒါပေမဲ့လို့ဒီနှစ်တည်တဲ့မှာလူသစ်စုဆောင်းတာတွေ drone ကိုပို့ပြီးအသုံးပြုလာတာတွေကတိုက်ပွဲအရှင်ကရခိုင်နှစ်တည်အထွက်ပို့ပြီးများမယ
်ဒီရှေ့ဆက်ဖြစ်လာနိုင်ခြင်းအပေါ်KNU ပြောခွင့်ရဖို့စော်တော်နေကလည်း
အခုဒီနှစ်တနင်္ဂနွေလုံးမှာဖြစ်ရှိနေတဲ့တိုက်ပွဲတွေကြံကြည့်လိုက်မယ်ဆိုရင် Greening နေဘက်မှာလည်းကချင်ဘက်မှာဟိုနော်ရခိုင်ဘက်မှာအကုန်လုံးကဆက်ကဆခွက်ခွက်လောင်ရှုံးတာကိုကျွန်တော်တို့တွေ့မိတဲ့အခါကျတော့ဒီတိုင်းသာသွားမယ်ဆိုတော့နောက်ထပ်6လအတွက်ဆိုရင်တော့တော်တော်လေးအပြင်းကတော်တော်လေးရှင်းလင်းလာမယ်အထူးသဖြင့်အခုလက်ရှိမြောက်ဒီကိုဆက်ကဆနေပြီးတော့ပြန်လည်ထိရောက်နိုင်ဖို့အတွက်ပေါ့နော်မိကုတ်ရန်ကုန်ရှိသမျှပုံဝော်ပြီးတော့အခုမိုးရွှင်းရလဲလာပြီသူတက်တရလဲပင်နာမမြောက်သေးဘူးဒေါနာတောင်မှာပဲတဝဲဝဲတက်လဲလဲနဲ့တက်လာသမျှစစ်ကြောင်းတိုင်းစစ်ကြောင်းတိုင်းကလည်းအကုန်လုံးလန့်ကြပြီးတော့အခုဘဲမှာတိုးမြောက်တော့ဆိုတာတော့ဘူးတော့ရှင်းတော့ပြီလေဒီလမ်းမှာနှစ်ပတ်သုံးပတ်အတွင်းကမိုးရလာဆက်လာတဲ့အခါမှာကျတော့ဒီလေကြောင်းတွေပဲအာဂိုတကြီးလုံနေရတဲ့ဖွက်တွေကအခက်အခဲအများကြီးကြုံလာမှာသိရတယ်တချို့နေရာမှာဆိုတော့လေကြောင်းဝင်အောက်ကိုတော့ရိတ်ခါတွေပို့နေရတဲ့ရေတွေပို့နေရတဲ့အနေအထားမှာဒါမျိုးပို့တော့ဆိုးရွားလာနေတဲ့အနေအထားရှိပါတယ်အထူးသဖြင့်မြပီပွဲကတော့လာမယ့်သတင်းပတ်အနေနဲ့တွင်းမှာပဲအဖြူမြတ်သက်ကွက်ကွက်မြားတော့မှာဖြစ်ပါတယ်နော
်ဒါအပြင်လက်ရှိတိုက်ပွဲထူခြားမှုကိုလည်း CDM ဘုံမှုနာယောက
ရခိုင်ဘက်ဆိုလက်တာအေးရဲ့ထိကျုံနိုင်စွာနဲ့ထိုးစစ်အချိန်မှော်တဲ့ဆက်လက်ပြီးအကောင်းကြီးကစ်ချင်ဘက်ကောအလားတူကင်းနီရောမြို့သိန်းထိုးစစ်တရားပို့ပြီးတော့အကောင်းပြဲလာအခုလက်တလို့ဆိုရင်ဖားဆောင်ပေါ်မှာတဲ့ဆေးဝေးကိုတော်လိုင်းရရဆူရဲ့ဟောင်းနဲ့တိုက်စစ်ထိုးစစ်ဆင်နိုင်စွာကတော်တော်လေးကိုကျပြအကောင်းလာလို့ကျွန်တော်သတိထားရတယ်အလားတူဒီ KNU ဘက်မှာကင်းဘက်မှာဆိုလက်တိုက်ပွဲတရားနေရာအနှံ့မှာဖြစ်နေသလိုဒီနေမြေတိမ်းအနေအထားမျိုးမဟုတ်ပြီမယ်လို့စစ်ကောင်စီရဲ့အတီးကထောက်ပို့လမ်းကြောင်းတွေစီရေးကူလမ်းကြောင်းတွေကိုကောင်းကောင်းဖြတ်တောက်ထားနိုင်တယ်သူတို့စီရေးအခြေအနေတစ်ခုကိုထိန်းသိမ်းထားနိုင်တယ
်အခုလိုအချိန်မှာနေဆက်ချင်းကပ်နေတဲ့အင်းနီချင်းနိုင်ငံတွေရဲ့စိုးရိမ်မှုနဲ့ကြားဝယ်မှုကြောင့်အကန့်အသတ်ဖြစ်လာနိုင်ခြေကိုလည်းကိုမရာတီဟာက
ထိုင်းနဲ့တရုတ်ကြားဝင်ရောက်ပြီးတော့ကြားဝယ်မှုကအတိုင်းအတာတစ်ခုထည့်ကျွန်တော်နည်းနည်းတရားမှုရှိလို့မြင်ပါတယ်ဘယ်လိုလဲဆိုတော့နေဆက်ကုံသွေးရေးဟာနိုင်ငံနှစ်နိုင်ငံကြားလောက်ရတာဖြစ်တဲ့အတွက်နေဆက်ကုံသွေးရေးကိုပြန်လည်ဖွင့်ဖို့ဖိအားပေးခြင်းဟာအတိုင်းအတာတစ်ခုထည့်အပြည့်ရဖို့ကိုတွန်းအားပေးသလိုဖြစ်နိုင်ပါတယ
်ဒီစည်ရေးအခြေအနေပေါ်စစ်ကောင်စီပြောခွင့်ရကိုစူးစမ်းဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးခင်ဗျာ
ဒ
ဒါတော့မြန်မာနိုင်ငံတဝန်းဖြစ်နေတဲ့လက်နက်ကိုင်တိုက်ပွဲတွေရဲ့အခြေအနေနဲ့ရှေ့ဆက်ဖြစ်လာနိုင်တဲ့အလားအလာသုံးသပ်ချက်တချို့ကိုကိုဝင်းမင်းကမေးမြန်းတင်ဆက်ခဲ့တာဖြစ်ပါတယ်။မကြခင်မှာတော့ဒီအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြမကြီးသုံးသပ်ချက်၊ကျမ်းမာကြီးနဲ့ဒီတိုင်းဒေသသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတဲ့တိုင်းသတင်းလောကအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ကျွန်တော်တို့ရဲ့ဒီကြာတာပညာရေဒီယိုအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိဆက်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါရှင်။စောင့်မျှော်နားဆင်ပါအောင်နော်။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါရှင်။မေလ9ရက်ကြာတာရင်းည VOA Radio စီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ Line Dometer 32နဲ့51အပြင် VOA ရဲ့ဒီ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းလိုက်ပါနားဆင်လို့ရပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာပါ။ဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်၊ကျမ်းမာရေးနဲ့တိုင်းရင်းသားလောကစီစဉ်တွေတင်ဆက်ပေးမယ့်အထဲကမှအရင်ဆုံးမြမကြီးသုံးသက်ချက်ကိုကြည့်ကြရအောင်ပါ။ဒီမြမနိုင်ငံပအိုးနိုင်ငံရေးမှာဆိုလို့ရှိရင်ဒီပအိုးအမျိုးသားတက် PNL နဲ့ပအိုးအမျိုးသားလွတ်မြောက်ရေးတက် PNL ဆိုပြီးတော့လက်နက်ကိုင်အဖွဲ့နှစ်ဖွဲ့ရှိပါတယ်။ပအိုးအမျိုးသားတက် PNL ကစစ်တပ်ရဲ့လက်ဝေခံဖြစ်ပြီးတော့ PNL ကတော့စစ်တပ်ကိုတော်လှန်တိုက်ခိုက်နေတာဖြစ်တဲ့ဆိုတဲ့အကြောင်းကိုတော့ဦးအောင်ခင်ကရေးသားတုံ့တက်ပြီးကိုညာဝင်းအောင်နဲ့အတူတင်ဆက်ပေးထားပါရရှင်။
ပေါ်နိုင်ငံရေးမှာအမြဲတမ်းလုံလုံအုပ်စုနှစ်စုရှိနေတတ်ပါလေ။ဦးအောင်ခန့်တီခေါင်းဆောင်နဲ့ပေါ်အမျိုးသားအဖွဲ့ PNO နဲ့ခွန်အုပ်ကခွန်ထွန်းမြင့်ခွန်သူရင်ဦးဆောင်နဲ့ပေါ်အမျိုးသားလွတ်မြောက်ရေးအဖွဲ့ PNLO ဖြစ်ပါတယ်။တက်တန်းအရှိဆုံးဖြစ်ပြီးနှစ်ဖွဲ့စလုံးမှာလက်နက်ကင်တက်တွေရှိပါတယ်။2008အခြေခံဥပဒေပြဋ္ဌာန်းတဲ့အခါမှာ PNO ပေါ်အမျိုးသားအဖွဲ့ဟာပြည်သူ့စစ်အဖြစ်အသွင်ပြောင်းပြီးစစ်တပ်ရဲ့လက်ဝေခံဖြစ်လာပါတယ်အခြေခံဥပဒေအရကျင်းပတဲ့ရွေးကောက်ပွဲအားလုံးမှာ PNO အဖွဲ့ဝင်ရောက်ရှင်ပြန်ပြီးလွတ်တော်နိုင်ငံရေးမှာပါဝင်ခဲ့ပါတယ် PNL ပိုးလူမျိုးရဲ့အဖွဲ့ကတော့2010မှာဦးသိန်းစိန်အစိုးရနဲ့အပြည့်အခရရဆဲပြီး2015မှာ NCA နိုင်ငံလုံးဆိုင်ရာအပြည့်ရစာချုပ်ကိုလက်မှတ်ထိုးတဲ့အတွက်လက်နက်ကင်ပိုးနှစ်ဖွဲ့ငင်းချမ်းစွာရှင်ထဲနေတိုင်းတယ်လို့ယူဆပွေရှိပါတယ်လင်းခေခရိုင်မောင်ပေမျိုးနဲ့ကဒူးကြီးဒေတာမှာ PNLO ကဖွံ့ဖြိုးရေးစီမံကိန်းတွေလုပ်ခဲ့တယ်လို့စီဆိုင်ပေါ်လူငယ်အသင်းဒုဥက္ကဋ္ဌခွန်ဦးကလွန်ခဲ့တဲ့မတ်လ14ရက်နေ့ထုတ် Transnational Institute စာရမ်းမှာဖော်ပြပါတယ် NLD ဆိုရလက်ထက်မှာကျင်းပတဲ့27ရာစုပင်လုံးညီလာခံကလည်း PNL ပိုးလွတ်မြောက်ရေးအဖွဲ့ကတက်ရောက်ပါတယ် PNL ဟာမောက်မယ်မြို့နယ်မှာအခြေစိုက်ပြီးစစ်တပ်လက်အောက်က PNO ကတော့ပင်လောင်းမြို့နယ်ကြောက်တလုံးမှာအခြေစိုက်ပါတယ် PNO ကိုပိုးပြည်သူ့စစ်အဖြစ်လူသိများပါတယ်စစ်ကောင်စီအာဏာသိမ်းတဲ့အခါ PNO ဟာလက်အောက်ကပြည်သူ့စစ်အဖြစ်ဆက်လက်ရပ်တည်ပါတယ်ဒီတော့အတွင်းစစ်ကောင်စီစန့်ကျင်သူတွေကPNDF ပေါ်မျိုးသားကာကွယ်ရေးတပ်ကိုရှမ်းတောင်မှာ2021မေလကဖွဲ့စည်းပြီးကရင်နဲ့မွန်ပြည်နယ်တွေမှာလည်းအဖွဲ့ခွဲတွေဖွဲ့စည်းပါတယ်။နောက်တော့ဒီဇင်ဘာလမှာပေါ်မျိုးသားဖက်ဒရယ်ကောင်စီ PNDF ကိုဖွဲ့စည်းပြန်ပါတယ်။ပေါ်အရသာအဖွဲ့တွေကလည်းစစ်ကောင်စီစန့်ကျင်ရေးလှုပ်ရှားမှုကိုကူညီရိုင်းပင်းလာတာကြောင့်ပေါ်နိုင်ငံရေးလောကဟာလုံးဝပြောင်းလဲသွားပါတယ်။ကောင်စီတက်လာတဲ့အခါ PNO ဟာပြည်သူ့စစ်အဖြစ်နဲ့ရောနိုင်ငံရေးပါတီအဖြစ်နဲ့ရောဆက်လက်ရပ်တည်ပြီးစစ်အာဏာရှင်ကိုထောက်ခံပါတယ် PNL ပေါ်လွတ်မြောက်ရေးအဖွဲ့ကတော့ NCA အပြည့်အသဘောတူချက်ကိုလက်ခံထားပြီးစစ်ကောင်စီနဲ့ရော PNO နဲ့ရောဆွေးနွေးတာတွေရှိပါတယ်ဒါပေမဲ့ပြည်သူ့စစ်အရှင်ဟုံပြင်းထန်လာလို့ PNL အဖွဲ့ထဲမှာစစ်ကောင်စီကိုစန့်ကျင်သူတွေရှိလာပါတယ်အပြည့်ရစာချုပ်အားကိုပြီးပေါ်ရရတဲ့အကောင့်ထဲပေါ်ဖို့မဖြစ်နိုင်တာကိုနားလည်လာကြပါတယ်။ဒါနဲ့ပေါ်အမျိုးသားဖက်ဒရယ်ကောင်စီ PNFC ကို2021ဒီဇင်ဘာလမှာဖွဲ့စည်းပြီးပေါ်အဖွဲ့အစည်းအမျိုးမျိုးကိုစုစည်းပါတယ်။ပ ပြလိုပေါ်အဖွဲ့ကတော့စစ်ကောင်စီလက်ဝဲကပြည်သူစစ်အနေနဲ့ဒေသကာကွယ်ရေးဆိုပြီးတော့စစ်တပ်နှံတွေပြေးပါတယ်အသက်18နှစ်နဲ့35နှစ်အကြာလူငယ်တွေကို2020နှစ်ဇူလိုင်လကစပြီးစစ်တပ်နှံပြေးပါတယ်တနတ်ကြည်စံဝယ်ဖို့စက်ကြီးကောက်တာမျိုးတွေလည်းလှုပ်လာပါတယ်ပြည်သူထုံချိတ်တဲ့ဒေသမှာစစ်သားဟောင်းတွေကိုပြန်လည်ခေါ်ယူပြီးအမှုထမ်းခိုင်းတာမျိုးတွေလည်းရှိလာပါတယ်နန်းနိုင်ကြီးရွာလူသားပွဲဟာစစ်တပ်လက်ကျဲလို့သိကြပြီးမြဲ KNDF နဲ့ PDF လို့ရအဖြစ် PNO ကဆွဆွဲပြီးကန့်ကွက်ဆန္ဒပြပွဲတွေလုပ်ပါတယ်စစ်ကောင်စီဟာပေါ်ချင်းပြိပကပြအောင်ဖန်တီးရုံနဲ့မကဘဲပေါ်နဲ့ခရင်နီပြိပကကိုပါဖန်တီးနေပုံရပါတယ်ဒါပေမဲ့ PNL ပေါ်အမျိုးသားလွတ်မြောက်ရေးအဖွဲ့ဟာ2024နှစ်စပိုင်းအထိNCA အပြည့်အစုံချုပ်ကိုလက်ခံထားတယ်လို့ခွန်ဦးကဆိုပါတယ်။အိုပုံးမြို့နယ်စံဖူးရွာမှာပစ်ခတ်မှုဖြစ်ပွားပြီးဇန်နဝါရီလ27ရက်နေ့မှာလက်နက်ပုံဆောင်တဲ့ကားတွေဖျက်ဆီးခံရပါတယ်။နောက်နေ့မှာ PNL ဌာနချုပ်ရှိတဲ့နောင်တော်ဒေသကိုစစ်တပ်ကလေရင်နဲ့ဘုံးကျဲတိုက်ခိုက်တဲ့အတွက်စီဆိုင်ကစစ်တပ်နဲ့ PNL စခန်းအချို့ကို PNL နဲ့တော်လိုင်းအင်အားစုတွေကတိုက်ခိုက်သိမ့်ပိုင်လိုက်ပါတယ်စီစဉ်ဟာစစ်ကောင်စီနဲ့တော်လိုင်းတပ်ဖွဲ့တွေရဲ့စစ်မျက်နှာသစ်ဖြစ်လာပါတယ်ဒီပန်းခွန်စဲကြောအတွေ့အကြုံအရစစ်တပ်နဲ့ငြင်းချမ်းစွာတွေ့ဆုံဆွေးနွေးလို့အကျိုးမရှိတာကိုသိနေရပြီလို့စီစဉ်ဇာတိပေါ်လူငယ်အသင်းဒုဥက္ကဋ္ဌခွန်ဦးကဆိုပါတယ်ဒါကြောင့်ပေါ်ချင်းတိုက်ခိုက်တာကိုရှောင်ရှားပြီးတွေ့ဆုံဆွေးနွေးဖို့စ조사ရမယ်လို့ဆိုပါတယ်တန်ပြည်ရေးဟာပအုပ်အရေးဖြစ်တဲ့အတွက်ပြည်သူနဲ့တိုင်းရင်းသားအင်အားစုတွေလက်တွဲပြီးစစ်အာဏာရှင်စနစ်ကိုချေမှုန်းတာ Federal Democracy ကိုဦးတည်ဖို့သာရှိကြောင်းခွန်ဦးကတင်ပြထားပါတယ်ခင်ဗျာ
ဦးအောင်ခင်သုံးသက်ရေးသားတင်ပြခဲ့တဲ့မြမရေးသုံးသက်ချက်ဖြစ်ပါရဲ့ရှင်ဒီစီစဉ်ကိုတော့အပတ်စဉ်စာသာရင်းညနဲ့တောက်ကြမနက်ခင်ရေဒီယိုအစီအစဉ်တွေမှာထုတ်လင်းပေးနေပါတယ်တိုင်းဒေသသတင်းတောက်တွေတင်ဆက်ပေးနေတဲ့တိုင်းသတင်းလောအစီအစဉ်ကိုလည်းမကြခင်မှာတင်ဆက်ပေးပါအောင်မယ်ကူကတော့ကျမ်းမာရေးကဏ္ဍကိုအလှည့်ပေးကြရအောင်ပါရှင်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့နွေရသည်စံချိန်တင်အပူချိန်များနေတဲ့အချိန်မှာဒီကျမ်းမာရေးပညာရှင်တွေရဲ့အကြံပြုချက်တချို့ကိုကြည့်အောင်ပါဒီနှစ်နွေရာသီအပူချိန်မြင့်မားလွန်ပြီးတော့ရေရှားပါလွန်လာကြောင့်ထိခိုက်မှုတွေများလာမှာသက်ဆိုင်ရာအုပ်ချုပ်နေသူတွေကလည်းအရေးပေါ်သဘောမျိုးကူညီပေးဖို့ကျန်းမာရေးပညာရှင်တွေကတောင်းဆိုလိုက်ပါတယ်။ဒါကြောင့်ပါလဲ။ဘယ်လိုအကူအညီတွေဖြစ်နိုင်ပါလဲ။ဒီကြောင့်ဒီမြန်မာနိုင်ငံတဲကနိုင်ငံတကာဖွံ့ဖြိုးရေးအဖွဲ့တွေနဲ့ကျန်းမာရေးပညာပေးပါကျွဲလုံနေတဲ့အထွေထွေယောဂါကုဆရာဝန်ဒေါက်တာဤကလျာမိုးကိုကိုဝင်းမင်းကမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့ကျန်းမာရေးကဏ္ဍမှာတင်ဆက်ထားပါရရှင်။
ဟုတ်ကဲ့ဒေါက်တာအီကလျာမိုးခင်ဗျာကျွန်တော်တို့အခုနွေရာသီမှာစံချိန်တင်ပူလွန်းတာနဲ့ရေရှားပါလွန်းလာတာကြောင့်ဖြစ်ရတဲ့အပူရှက်တာနောက်ဝေယောဂါတွေနဲ့အရေးပြားမျက်စိထိခိုက်တာနောက်အမျိုးသမီးတွေတည်တဲ့ဂီးပြူစရာတွေကိုပြောခဲ့ပြီးမှဆမ်းမရေအခုတော့နောက်ဆုံးအနေနဲ့ဒီအပူနဲ့ရေရှားပါမှုဒဏ်အတွက်နောက်ဆုံးအကြံပြုချင်တာကိုထပ်ဆွေးနွေးမှာမို့ဘာခနဲ့ဒီကစရှင်းပြခြင်းလဲဆမ်းမရေ
နောက်ဆုံးအနေနဲ့ကတော့ကျမကတော့ဒီဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်လာတဲ့အခါကျတော့လေဖွံ့ဖြိုးရေးရှုထောင့်နောက်တစ်ခါကျတော့ဒီလူသားချင်းစာနာထောက်ထားမှုရှုထောင့်နောက်တစ်ခါကျတော့ဒီလူခွင့်ရေးရှုထောင့်အနေမှာကျမပြောချင်တာလေးဖြည့်ဆွတ်ပြီးပြောချင်ပါတယ်တကယ်တော့ဒီပြည်သူ့ကျန်းမာရေးဆိုတာဟာပေါ့နော်ပြည်သူ့ကျန်းမာရေးဆိုတာဟာဒီဘဲအစိုးရပဲတက်တက်ပေါ့နော်အခုလက်ရှိမှာဒီစစ်တပ်အနေနဲ့လည်းဒါဟာဆိုလို့ရှိရင်သူတို့မှလည်းပဲဒါဆောင်ရွက်ပေးရမယ့်တာဝန်ရှိသလိုဒီ National Unity Government လိုမျိုးအနေနဲ့မှလည်းပဲဒါကိုတက်နိုင်သလောက်ကိုပံ့ပိုးပြီးတော့မှဒီကျန်းမာရေးအတွက်ကိုလိုအပ်နေတဲ့အခုဒီရေရှားပါတဲ့နေရာဒီလိုမျိုးမှဖြစ်တဲ့အပူကြီးတဲ့အပူကြီးချင်းဖြစ်တဲ့ပြဿနာမျိုးတွေရေရှားပါမှုကြောင့်ဖြစ်တဲ့ပြဿနာမျိုးတွေနောက်တစ်ခါကျတော့လိုအပ်နေတဲ့ပေါ့နော်ပြည်သူလူထုလိုအပ်နေတဲ့ဒီရေအပြင်ပေါ့နော်တန်ရှင်းမှုပစ္စည်းတွေအစားရှိသဖြင့်ပံ့ပိုးမှုတွေကိုဒီ
ในงานที่ก็เพื่อสิ่งนี้ผู้บังบีรมาคุยยาสีดานเนี่ยบ่เนาะที่ลูกเวปามโบมูเรลูเชียนเพื่อสิ่งนี้ปังสับบีรมาบ่เนาะดาริโอปามโบโบจะกูอุซาบีนี่เนี่ยกูดีนุยาดีเชิงคามายาตุยาดีเนี่ยลูอันนี่เนี่ยยีบ่เช่นนี้เช่นเนี่ยลูอัชเช่นเนี่ยอุซาบีลูอัชเช่นเนี่ยสองเอเปซีลูอะไร
โอเคเสร็จไหมเราพับสิลูกูลูสองเอเปซีนั่นแหละเสร็จไหม
University Declaration of Human Rights Right to Life Public Service Right to Equal Access to Public Service Right to standard of living only adequate for health and well-being so ပြီးတော့မှာကျမကြီးနဲ့ဒီနေထိုင်ကောင်း မို့ပေါ့နော်ကျမကြီးနဲ့တင်တော်တဲ့နေထိုင်မှုပုံစံအဆင့်တန်းပေါ့ကျမနော်ဟုတ်ပါတယ်ကျမကြီးနဲ့တင်တော်တဲ့နေထိုင်မှုအဆင့်တန်းကိုလက်လှမ်းမီဆိုတဲ့ဥစ္စာဆိုတဲ့အတွက်ကိုလုံလောက်တော့နေထိုင်မှုဒီရှင်တန်းမှုအတွက်ကိုအခွင့်အရေးရှိရမယ်ဆိုတာမျိုးတော့မှာအခွင့်အရေးဆိုတာဟာလေဒါလူခွင့်ကြီးညာဆန္ဒမှာထည့်သွင်းပြီးတော့မှဒေသလေးပေါ့တည်တဲ့ပေါ့နော်ထည့်သွင်းပြီးတော့မှပြောထားတာရှိပ
ေမိခင်ဒီနဲ့ကလေးသူငယ်တွေအတွက်ကိုအထူးပြုဆိုင်မှုနဲ့အထူးပံ့ပိုးမှုပေးရမယ်ဆိုတာမျိုးပါထည့်ပြောထားတာရှိပါတယ်ဒါကြောင့်မလို့ဒီကျမရဲ့ပြဿနာဟာလူမှုဖွံ့ဖြိုးရေးလူသားဖွံ့ဖြိုးရေးပြဿနာလည်းဖြစ်တယ်လူခွင့်ရေးပြဿနာလည်းဖြစ်တယ်ဒါကြောင့်မလို့ဒီအခုဟိုအာဏာယူထားရတယ်ပေါ့နော်အာစစ်ကောင်စီအနေနဲ့လည်းပဲဒါကိုဒီဒေတာမခွဲဘဲနဲ့ဒီတိုင်းပြည်လုံးကိုအာဒီပေါ့နော်ဒီလူမျိုးဘာသာအာဒေတာမခွဲခြားဘဲနဲ့အားလုံးကိုတန်းတူအာကျမရဲ့ဝန်ဆောင်မှုကိုလည်းပေးတဲ့လို့ကျမရဲ့ဝန်ဆောင်မှုနဲ့ကျမရဲ့အာပံ့ပိုးမှုပေးမဲ့အာလူသားချင်းစာနာထောက်ထားမှုအကူအညီကိုပေးမဲ့အဖွဲ့အစည်းတွေကိုလည်းပဲအာပိတ်ပင်ဟန်တာထားတာမျိုးတွေမရှိဘဲနဲ့အာချက်လေးချက်အာဆိုတဲ့ကိစ္စမျိုးတွေနဲ့ထည့်သွင်းပြီးတော့မှမဖြတ်ဖဲနဲ့အာဖွင့်ပေးတင်ပါတယ
်ဟုတ်ကဲ့ဆရာတော့အခုလိုချိန်မှနေတစ်ဖက်ကလည်းသဘာဝတန်ပေါ့နော်နေပူလွန်လာတာရေရှားလွန်လာတာအဲ့ဒါအပြင်တစ်ဖက်ကလည်းဒီစပေးတဲ့ခြုံနေရတဲ့အနေထားတွေရှိတဲ့ခါကျတော့နောက်ဆုံးရောဗာပြောကြည့်နေဆင်ပါအ
ဲနောက်ဆုံးအနေနဲ့ကတော့အခုလိုမျိုးဒီကျမတို့ပြည်နယ်မှာကျမတို့တိုင်းပြည်မှာဆိုလို့ရှိရင်အပြည်သူတွေကအရင်ဒုက္ခရောက်နေပါတယ်အခုဆိုလို့ရှိရင်ဒီစစ်စစ်ပွဲတွေကြောင့်မလို့ပေါ့နော်၃နှစ်ကျော်လာတဲ့အခါမှာကျမတို့တိုင်းပြည်ကတကယ်ကိုစစ်ဖြစ်နေတဲ့နိုင်ငံကြီးဖြစ်နေပါပြီဆိုတော့စစ်ဖြစ်နေတဲ့နိုင်ငံကြီးဖြစ်တဲ့အတွက်ကြောင့်မလို့ဒီလို၃နှစ်ကျော်လာတဲ့ကာလမှာပြည်သူတွေကလည်းပဲတောင့်ခံနိုင်မှုအတွက်ကိုတဖြည်းဖြည်းနဲ့သူတို့မှာသူတို့ရဲ့တကိုယ်ရည်တောင့်ခံနိုင်တဲ့စွမ်းရည်တွေလည်းရော့ပါလာသလိုသူတို့ကိုဒီလိုတောင့်ခံနိုင်မှုအတွက်ကိုပံ့ပိုးပေးနိုင်တဲ့ပေါ့နော်ပတ်ဝန်းကျင်ပံ့ပိုးမှုတွေကလည်းပဲတဖြည်းဖြည်းနဲ့ရော့ကြလာတယ်အဲဒီတော့ပြီးတော့မှအရင်းအမြစ်တွေကလည်းတဖြည်းဖြည်းနဲ့ရှားပါလာတယ်အဲပြီးတော့ဒီအရင်းအမြစ်တွေကိုပေးမဲ့လူသားချင်းစာနာထောက်ထားမှုပေးမဲ့အဖွဲ့အစည်းလိုမျိုးတွေကနေပြီးတော့မှလာတဲ့အရင်းအမြစ်တွေကိုလည်းပဲသူတို့စီကိုမရောက်အောင်ဟန်တားမှုတွေကဖြစ်နေတယ်အဲဒါဟာလူခွင့်ချိုးဖောက်မှုတစ်ခုလည်းဖြစ်တယ်အဲလူသားချင်းစာနာထောက်ထားမှုကိုလူသားမဆန်ရလည်းဖြစ်တယ်ပေါ့နော်ဆိုတော့လူသားမဆန်ရလည်းဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ဒီဟိုမှာဆိုလို့ရှိရင်ဒီအပြည်ပြည်ဆန်ရဟိုချက်ချင်းဒီအဖွဲ့အစည်းတွေမှာဆိုပြောတဲ့ဆန်ရင်ဆန်ညွှန်းရဆိုလို့ရှိရင်လည်းလူသားချင်းစာနာထောက်ထားမှုဒီဟာဒီအရေးပေါ်အခြေအနေမှာဆိုလို့ရှိရင်ပထမဦးစားပေးဖြစ်တယ်လို့ဆိုရဲ
ဟုတ်ကဲ့ဆရာမအဲ့ဒီတော့အခုလိုအခြေအနေမျိုးမှာပေါ့နော်နောက်ဆုံးရောပါထပ်ပြီးတော့အကြံပြုခြင်းလေးလဲဆရာမ
အဲ့တော့ကျမတို့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်အခုဒီလိုမျိုးရန်ပူချိန်မြင့်မာတဲ့နွေရာသီဟာဆိုရင်ကျမရေးအတွက်ကိုဒါအရေးပေါ်အခြေအနေတခုဖြစ်ပါတယ်ပတ်ဝန်းကျင်ရဲ့အရေးပေါ်အခြေအနေပေါ့နော်ဖြစ်တယ်ဆိုတဲ့ကြောင့်မလို့ဒီအချိန်မှာလူသားချင်းစာနာထောက်ထားမှုတွေကိုလည်းပထမဦးစားပေးနေနဲ့ပေးပြီးတော့မှလောလောဆယ်မှာခဏပေါ့နော်ဒီပြည်သူတွေဦးစားပေးပြီးပြည်သူကိုမျက်နှာပြုပြီးတော့မှပြည်သူရဲ့လိုအပ်ချက်ကိုပေးတာကိုဒီစစ်ပွဲတွေထက်စစ်တိုက်နေတာတွေထက် ပြည်သူတွေကိုစစ်ဘေးဆွေးထိုင်နေတဲ့ပို့ပြီးတော့မှဒီဘုဘောနှစ်ဘူးဆင်းနှစ်ဘူးပေါ့ဒုက္ခတွေမျိုးစုံဆင့်ပြီးမှဒုက္ခတွေပေးနေမယ်အစားပြည်သူတွေအတွက်တတတာတတတာကြောင့်နဲ့တက်ရှင်ရတက်ရှင်ကြောင့်နဲ့ကျမ်းမာကျမ်းမာကြောင့်ဖြစ်မဲ့ဒီအကူအညီမျိုးလေးတွေနဲ့ဝန်ဆောင်မှုတွေကိုပေးစေချင်ပါတယ်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာမ
အားရောနွေရတီမှာစံချိန်တင်ပုံပြီးတော့ရေရှားပါနေတဲ့အချိန်ဒီကျမကြီးအရဒီလိုက်ပါဆောင်ရွက်တဲ့အကြံပြုချက်တချို့ကိုစုစည်းပြီးတော့ဒီတစ်ပတ်ကျမကြီးကဏ္ဍမှာကိုဝင်းမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ကြာတာရင်းနှီးညလိုက်မှာပုံမှန်တင်ဆက်ပေးနေတာပါမကြာခင်မှာတော့ဒီတိုင်းဒေသသတင်းတောက်တွေစုစည်းတင်ဆက်တဲ့တိုင်းသတင်းလွှာစီစဉ်ကိုလည်းထုတ်လွှင့်ပေးပါဦးမယ်ရှင်
VOA American သတင်းရဲ့သတင်းမှန်သတင်းမြန်တွေကိုတယ်လီဂရမ်လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။VOA တယ်လီဂရမ်စာမျက်နှာလိပ်စာ
t.me/bamisviewnews.com/join.lo/chase.ya.ba.shin.VOA American သံရဲ့မေလ9ရက်ကြာတာရင်းညရေဒီယိုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုဆက်ပြီးတော့ပုံမှန်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုအလှည့်ပေးပါဦးမယ်။နေကြာဒေသတိုင်းသတင်းတောက်တွေကပုံမှန်စုစည်းတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်ကျမအမိပါနယ်ဇက်ဒေတာတိုင်းသာသတင်းလောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့တောက်ဖြူခိုင်စနဲမျိုးစည်းတဲ့ကိုစစ်တပ်ကဒရုန်းနဲ့ပုံကျဲခဲ့လို့ဒေတာခအမျိုးသမီးတယောက်သေဆုံးပြီးခုနှစ်ယောက်ပြင်းထန်ဒဏ်ရာရရှိသွားပါတယ်။မွန်ပြည်နယ်မှာစစ်သား ဆူဆောင်းခံထားတဲ့လူငယ်အယောက်90ကိုတိုင်းပဟိုလေးတက်မတော်တမ်းမြင့်တင်းတန်းကျောင်းကိုမေလပထမအပတ်ထဲမှာထပ်ပြီးပို့လိုက်ကြပါတယ်။သတင်းလွှာတွေတက်မှာတော့ဖာဆောင်မျိုးရဲ့နယ်မြေရှစ်ဆယ်ရာခိုင်နှုန်းလောက်ကိုဂရီနီတော်လိုင်းရေးပူပေါင်းတပ်တွေကတိမ့်ပိုက်ထားနိုင်ပြီဖြစ်တဲ့အပြင်မြေပြင်မှာလည်းစစ်ကောင်စီရဲ့တပ်ရင်းနှေးမဲ့ကျန်တော့တယ်ဆိုတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပ
ကျမကနန်းဟော်မရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်ကြောက်ဖြူခရိုင်စနဲမျိုးစည်းတမ်းထဲကိုစစ်ကောင်စီကပုတ်ထူးနေမနေ့ပိုင်းမှာဒရုန်းနဲ့ပုံကျဲခဲ့လို့ဒေသခံအမျိုးသမီးတယောက်သေဆုံးပြီး9ယောက်ပြင်းထန်ဒဏ်ရာရရှိသွားပါတယ်။သေဆုံးသွားတဲ့အမျိုးသမီးကအသက်29နှစ်အရွယ်မှမျိုးတန်တာဝင်းဆိုလူဖြစ်ပါတယ်။လက်ရှိမှာတော့ဒဏ်ရာပြင်းထန်လို့မြို့ခံတွေကိုစေယုံကိုပို့ထားရတယ်လို့ဒေသခံတယောက်ကပြောပါတယ်။စစ်ကောင်စီကစနဲမျိုးကိုဒရုန်းနဲ့ပုံကျဲခဲ့ရမှာတလုံးကဈေးအပြင်မှာကြပြီးပြည်သူတွေကိုထိမှန်ခဲ့တာဖြစ်ပါတယ်ဈေးပြင်တန်းကဟင်းသင်းရွက်ရောင်းတဲ့အတန်းထဲကြပြီးဈေးတယ်တွေရောဈေးဝယ်နေတဲ့ပြည်သူတွေကိုပါထိမှန်ခဲ့လို့သေဆုံးတရားရကုန်တယ်လို့ဆိုပါတယ
်မွန်ပြည်နယ်ရဲ့စစ်သားစုဆောင်းခံထားရတဲ့လူငယ်အယောက်90ကိုတင်းနှံပေးဖို့အတွက်တံဖြူစရဲ့တက်နယ်ဝေးကလေးချီဆိုင်တိုင်းပဟုလေးတက်မတော်တန်းမြင့်တင်းနှံကျောင်းကိုမေလပထမပတ်မှာထပ်ပို့လိုက်ပါတယ်လက်ရှိမှာလည်းလူငယ်လူရွယ်တွေကိုရစ်ကြီးအုပ်ချုပ်ရေးမှူးတွေကစည်ရင်ကောက်ယူနေတယ်လို့စစ်ကောင်စီတပ်ဖွဲ့ဝင်တွေကအတင်းအဓမ္မဖမ်းဆီးစစ်သားစုဆောင်းနေတာတွေရှိတယ်လို့မြို့ခံတချို့ကပြောပါတယ်မကြာခင်ဒုတိယကြိမ်ဖွင့်မဲ့စစ်မှုထမ်းတင်းနှံအတွက်သတ်မှတ်ထားတဲ့လူဦးရေမပြည့်သေးလို့အကြောင်းအမျိုးမျိုးနဲ့အဓမ္မစုဆောင်းထားတဲ့လူငယ်တွေကိုအရင်ပေးပို့ခဲ့တာဖြစ်တယ်လို့စစ်ကောင်စီနဲ့နှိဆက်သူတယောက်ကပြောပါတယ်စစ်မှုထမ်းအပတ်စဉ်တက်မှာစစ်ကောင်စီကနိုင်ငံတဝန်းကလူငယ်4300ကျော်ကိုစစ်သားစုဆောင်းပြီးတင်းနှံကျောင်း15ကျောင်းကိုပို့ခဲ့တယ်လို့ဗမာရေးရာပြည်ပခါလိလာရဲ့ဖွဲ့ BACS ကအဘီလာမှာထုတ်ပြန်ပါတယ်
ကချင်ပြည်နယ်ဆွန်ဘရာဘော်မြို့နယ်မြစ်ကြီးနားဘူတာဦးလမ်းပိုင်းရှိမဟာပြူဟာမြောက်စစ်ကောင်စီရဲ့တပ်စခန်းတွေအပြင်ဝိုင်းမော်နယ်ဗမော်ကြားရှိတပ်စခန်းတွေကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်လိုက်ပြီးဖြစ်ပါတယ်။ဝိုင်းမော်မြို့နယ်ရှိစက္ကဆာလက်အောက်ခံပြည်သူစစ်စခန်း3ခုကိုလည်းမေလ9ရက်နေ့မှာသိမ်းပိုက်နိုင်ခဲ့ပြီးဗမော်စင်းခန်းရွာရှိခလာရ639ခလာရ319ခလာရ56နဲ့ခလာရ133တို့အင်အားဖြည့်တင်းတပ်ဆွဲထားတဲ့တပ်စခန်းကိုပါသိမ်းပိုက်ထားပြီးပါတယ်ပြူဟာမြောက်ဂိတွန်တပ်စခန်းနဲ့ကာကီနီကို KIA နဲ့ KPDF တပ်ဖွဲ့တွေကမေလ6ရက်နေ့မှာအပိသက်သိမ်းပိုက်လိုက်တာလို့မြေပြင်စစ်ရေးသတင်းရင်းမြစ်ကပြောပါတယ်ဒါအပြင်ပြီးခဲ့တဲ့မတ်လကလေးကတိုက်ခိုက်နေတဲ့ဆွန်ဘရာဘုံကစခန်းကိုလည်းမေလ9ရက်နေ့မှာအပိသက်သိမ်းပိုက်နိုင်ခဲ့ပြီဖြစ်ပါတယ်
ချန်ပီမြောက်ပိုင်းလာရှူမြို့နယ်မိုင်းကျက်ရွာမှာကိုရင်တပန်းနဲ့လူငယ်တယောက်မိမြို့မိုင်းထိပီးတေဆုံးသွားခဲ့ပါတယ်မေလ၂ရက်နေ့မနေ့မှာမိုင်းကျက်ရွာဘုံကြီးကျောင်းနာတွန်းလှဲနဲ့အုတ်တယ်လာတဲ့ကိုရင်တပန်းနဲ့လူငယ်တယောက်မိမြို့မိုင်းကိုတိုက်မိပြီးခြေမှန်တေဆုံးသွားတာဖြစ်တယ်လို့မိသားစုဝင်တယောက်ကပြောပါတယ်မိုင်းကျက်ရွာဟာတက်တုံရနှစ်ခွန်ဆစ်စင်ကြီးကာလာရုံကစစ်ကောင်စီနဲ
ောင်ကြဖို့တွန်းဆံမြို့ခရိယံဂိုင်းပေါင်းစုံမိတ္တဟာယအဖွဲ့နဲ့မြို့မီမြို့ဖားတွေကပန်ကြားလွှာထုတ်ပြန်လိုက်ပါတယ်။တွန်းဆံမြို့နယ်ထဲကပြည်သူလူထုဟာအသက်အိုးအိမ်ထိခိုက်ပျက်စီးမှုနဲ့ဆုံးရှုံးနစ်နာမှုတွေကိုရောက်သွားမှာကိုအထူးစိုးရိမ်မကင်းဖြစ်နေရလို့လူသားစာနာမှုရှုထောင့်ကနေတင်ပြရတာဖြစ်တယ်လို့မေလ3ရက်နေ့ကမြို့ကဘာသာရေးဆရာတွေနဲ့မြို့မီမြို့ဖားတွေသဘောထားထုတ်ပြန်ခဲ့တာဖြစ်ပါတယ်။အသက်အိုးအိမ်ပျက်စီးဆုံးရှုံးမှုကိုအဓိကဖြစ်ပေါ်စေတဲ့လက်နက်ဆွဲကင်တိုက်ခိုက်မှုမှန်သမျှကိုအများပြည်သူမြင်တည်နေထိုင်တဲ့မြို့ရွာတွေထဲမဖော်ဆောင်ပဲရှောင်ရှားပေးကြဖို့ပြည်သူတွေကလိုလားတယ်လို့ဆိုပါတယ်။အခုလက်ရှိတွန်းဆံမြို့နယ်ထမတော့ချင်းတော်လိုင်းရဲ့အဖွဲ၄ဖွဲနဲ့စစ်ကောင်စီတပ်တို့ကစစ်ရေးလှုပ်ရှားမှုတွေရှိနေပါတယ်။
ရှမ်းပြည်အောင်ပန်းကမြို့တွင်းရက်ွက်တွေအပြင်စစ်ဘေးတိမ်းရှောင်လာသူတွေနေထိုင်တဲ့ဘုံကြီးကျောင်းတွေနဲ့ရွာတွေထဲမလနှောင်းပိုင်းကစပြီးအခုမေလဆန်းအထိတောက်တုံးရေခက်ခဲဖြစ်နေကြပါတယ်။ငွေကြီးတက်နိုင်သူတွေအဖို့ရေကိုဝဲသုံးနေကြရပြီးငွေကြီးခက်ခဲနေတဲ့စစ်ဘေးရှောင်စခန်းသုံးနေရာကိုတော့ကိုငီပေးနေတဲ့အဖွဲတစ်ဖွဲကရေကလန်6000ဆန့်စေဘင်းကားကြီးနဲ့တနေ့သုံးခေါက်ပူဆောင်လူဒန်းပေးနေတာတလကျော်ပြီးဖြစ်လို့ဆက်လက်လူဒန်းဖို့ခက်ခဲနေတယ်လို့ကိုငီပေးနေသူကပြောပါတယ်ဒီတလကျော်အတွင်းရေပို့ပေးနေတာအခောက်ရေ80ထက်မနည်းရှိနေပြီဖြစ်ပြီးကားဆက်3စီဘူးကကြက်သိန်း20ကျော်ကုန်ကျနေပြီဖြစ်လို့ရှေ့ဆက်ကိုငွေပေးနိုင်ဖို့ကငွေကြေးပိုင်းမှာအဓိကခက်ခဲဖြစ်နေကြတယ်လို့ဆိုပါတယ
်အခုဆက်ပြီးသတင်းတွေကိုတင်ဆက်ပြီးသွားမှာပါဂရီနီပြည်ဖားသားမျိုးရဲ့နယ်မြေ80ရာခိုင်နှုန်းလောက်ကိုဂရီနီဒေါ်လာရင်းအင်အားစုတွေကသိမ်းပိုက်ထားနိုင်ပြီဖြစ်ပြီးလက်ရှိမှာတော့စစ်ကောင်စီရဲ့တပ်ရင်းနှစ်ရင်းပဲမြို့ထဲမှာကျန်တော့တယ်လို့ဆိုပါတယ်မြေပြင်ကအခြေအနေကိုတော့ကျွန်မအမေကနေတင်ဆက်ထားပါတယ်ဖားသားမျိုးပေါ်ကတိုက်ပွဲတွေတဲ့စစ်ကူလွတ်လိုက်တဲ့စစ်ကောင်စီရဲ့စစ်ကြောင်းဧပြီလဒုတိယအပတ်မှာတိုက်ခိုက်ခံရပြီးနောက်ဒီနေ့အချိန်ထိမြေပြင်စစ်ကူတွေမလွတ်နိုင်သေးပဲလေရင်ကိုအားကိုးနေရတဲ့အခြေအနေမျိုးဖြစ်နေတယ်လို့ဂရီနီတော်လိုင်းရင်အင်အားစုတာဝန်ရှိသူတွေကပြောပါတယ်လက်တလုံးမှာတော့ဖားသားမျိုးရဲ့နေရ80ရာခိုင်နှုန်းလောက်ကိုဂရီနီမဟာမိတ်တော်လိုင်းရင်အင်အားစုတွေကထိန်းချုပ်ထားပြီးစစ်ကောင်စီရဲ့ခမရ134နဲ့135တပ်ရင်းနှင်းမဲ့ကြန့်ရှိတော့တာဖြစ်ပါဒီတိုက်ရင်တွေကလည်းမြေပြင်စစ်ကူလမ်းကြောင်းတွေဖျက်တောက်ခံထားလို့လေကြောင်းအကူအညီကိုပဲအားကိုးနေရတယ်လို့ဖားဆောင် PDF ပြန်ကြားရေးတာဝန်ရှိသူတယောက်ကပြောပါတယ်
ပြည်လာတိုက်ပွဲကတော့ကျွန်တော်တို့တနင်္လာရီဘက်ကတော့လုံးဝကိုအတက်တာပေါ့နော်ဇာရမြစစ်ကြောင်းတစ်ကြောင်းလုံးပျောက်သွားတာဆိုတော့လေတို့စစ်ကူလာပြီးနေလာပြီးစစ်ကြောင်းတစ်ကြောင်းလုံးအကုန်ပျောက်သွားတယ်ကျွန်တော်တို့လက်နက်ခဲရင်းနေလည်းပဲအများကြီးသိမ်းဆီးရမိတယ်ပေါ့ဒါဆိုတော့ရဲဘော်တွေအတက်တာပေါ့
ပေါ်လခဲမျိုးကလည်းဖားဆောင်မျိုးကိုစစ်ကူရောက်လာတဲ့အဲ့ဒီစစ်ကောင်စီရဲ့စစ်ကြောင်းကဧပြီလဒုတိယအပတ်မှာဂျားဖြတ်တိုက်ခိုက်ခံခဲ့ရတာဖြစ်ပြီးအယောက်60ကျော်သေဆုံးပြီးတော့ဗျူဟာမှုအပါဝင်56ယောက်ကိုအရှင်ဖမ်းမိခဲ့တယ်လို့ဖားဆောင် PDF ပြန်ကြားရေးတာဝန်ခံကဆက်ပြောပါတယ
်ကျွန်တော်တော့အဲဒီကတော့ကျွန်တော်တို့အမှတွေ့တယ်သူရဲ့နောင်းနေပေါ့နောင်းနေနေပြီးမှကြည့်တာပါအဲကျွန်တော်ထင်တယ်60ကျော်ထင်တယ်နှစ်ခုစလုံးပေါ့အလံဖြူတော့မပြဘူးဒါပေမဲ့သူတို့ပြေးဖို့ကအခက်ခဲဖြစ်သွားပြီပြေးဖို့ကမလွယ်တော့ဘူးနော်အဲ့မှာကျွန်တော်တို့ဒီဘက်ကကျွန်တော်တို့ရေဘော်တွေလည်းပဲလက်လက်ချဖို့ပေါ့အဲဒီအတန်းကြီးအမှခံနေလက်လက်ချပါဆိုတဲ့ပုံစံမျိုးပေါ့သူတို့အနေနဲ့ပြေးလည်းပဲပြေးလို့မလွတ်တော့ဘူးပေါ့အနေထားမျိုးမှာသူတို့လက်လက်ချတာပါ
ဖားသားမျိုးရဲ့၃ပုံ၂ပုံလောက်ကိုပြီးခဲ့တဲ့၃လလောက်ကစပြီးဂရီနီမဟာမိတ်တော်လိုင်းရေးအင်အားစုတွေဘက်ကနယ်မြေထိန်းချုပ်ထားနိုင်ပြီဖြစ်ရာတိုက်ပွဲတွေကလည်းအနည်းငယ်ငြိမ်သက်သွားတာကြောင့်စစ်ပေးရှောင်20ရာခိုင်နှုန်းလောက်ကတော့နေရက်ကိုပြန်လာကြပြီလို့မြို့ကန်တွေကဆိုကြပါတယ်ရှင်မွန်ပြည်နယ်ရေးမြို့နယ်မြောက်ပိုင်းကော့တုကျေးရွာအုပ်စုတွေကဂရုစိတ်မှာမိရှုဖြက်စီးခံလိုက်ရတဲ့စစ်ကောင်စီရဲ့ကား3စီးအတွက်ရော်ကြီးငွေတွေပေးဖို့စစ်တပ်ဘက်ကတောင်းလာပါတယ်။အသေးစိတ်အခြေအနေကိုတော့ရမရတင်ဆက်ထားပါတယ်
။ပြီးခဲ့တဲ့မေလ3ရက်နေ့လယ်ပိုင်းကဂရုစိတ်မှာမိရှုဖြက်စီးခံလိုက်ရတဲ့စစ်ကောင်စီကား3စီးအတွက်စက်သိန်း300ပေးရမယ်လို့စစ်တပ်ဘက်ကတောင်းခံလာပါတယ်။ အချောက်ရေမှုကနေတဆက်တောင်းလာတာလို့ဆယ်အိမ်မှုတယောက်ကပြောပါတယ်။ဒီမှာအချောက်ရေမှုကလာတော့မိရှုခံရတဲ့ကာတုံးစီအတွက်ရောကြီးတင်းတော့ပေးရမယ်လို့လာပြောတယ်။ရောကြီးမပေးနိုင်ရွာလူတွေဒုက္ခရောက်နေတယ်ပေါ့ဗျာ။ရွာကလူတွေကလည်းကြောက်လန့်ပြီးတော့ပတ်စံလိုက်စုနေတာတွေပါလေ။ရောရှိတယ်။ရွာသားတွေမပေးနိုင်တော့လည်းအချောက်ရေမှုကသူစိုက်ပေးရမှာတော့ပုံကြီးရောရှိတယ်။မိရှုဖြစ်စီခံလိုက်ရတဲ့စစ်
ဒီဟာမျိုးကားတွေကသူတို့မှာဆိုရင်တတ်မှာဖန်တင်တာတဲ့ကိစ္စတွေရှိတယ်ရေစကန်ထဲမှာဖန်တင်တာတဲ့ကိစ္စတွေရှိတယ်ဝတ်တော့ကားကိုတနည်းအားနဲ့တနည်းဆော့စီကြတဲ့ကားတွေရှိတယ်နောက်ပြီးတော့ဝတ်တော့ကားနဲ့ပတ်သက်ပြီးတော့အမှုကိစ္စတွေဖြစ်တဲ့ဟာတွေလေအဲတိုင်းမီခိုင်မီဟိုပါပါလေးအဲ့လိုအမှုဖြစ်တဲ့ဖြစ်တာပြီးတိုင်းတာတဲ့ဟာတွေရှိတယ်အဲ့ဒီဟာတွေသူတို့ဆော့တုံးလို့ရ
ကျွန်တော်တို့အခုနွေရာသီမှာမကနေအခြေဆိုင်စစ်ကောင်စီတပ်ဖွဲ့တွေစီးလာတဲ့ကားသုံးစီးကိုကော်ရိုဂရိုဆိုင်မှာရထားခဲ့တာဖြစ်ပါတယ်။အဲဒီကားတွေကိုတော်လိုင်းရေးပူပန်တပ်ဖွဲ့တွေကမီးရှို့ခဲ့တာကိုဗီဒီယိုတစ်ခုမှတွေ့ခဲ့ရတယ်လို့တိုက်ပွဲသတင်းလေးလာနေသူတယောက်ကခုလိုပြောပါတယ်။
ဝိုင်းနိုင်တင်တာတဲ့ဗီဒီယိုတခုမှာအဲဒီကားတွေမီးရှို့နေတော့မှသူတို့ဗီဒီယိုရိုက်ကြတယ်အဲဒီမီးရှို့နေတဲ့အဖွဲ့တွေကမုံလိုပြောနေကြတယ်မုံခွဲထွက်လို့ယူဆရတာပေါ့အဲဒီမုံခွဲထွက်ကမုံတပုတ်လေးမီးရှို့ရတဲ့ဟာကိုယူရပါပဲလို့ဝိုင်းပြီးတော့ယူရပါပဲဆိုပြီးတော့ယူရပါပဲကြက်ခန့်စီဆိုတဲ့ပုံစံမျိုးအဲ့ဒါယူရတဲ့အဲဒီမုံတပုတ်လေးကိုရန်တိုက်ပြီးတော့ရင်းမြွနဲ့မြောက်
က်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်ခံရမှုတဲ့စစ်ကောင်စီဘက်က6ယောက်တည်ဆုံးခဲ့ပြီးရာဂန်ဘိုနဲ့တပ်သား2ယောက်ကိုတော့အရှင်ဖမ်းမိခဲ့တယ်လို့လက်နက်တွေလည်းသိမ်းပတ်ရခဲ့ပါတယ်။စစ်တပ်ဘက်ကလည်းလေကြောင်းနဲ့ရေကြောင်းကနေပါလက်နက်ကြီးတွေနဲ့ပစ်ခတ်နေခဲ့ပါတယ်။အဲ့ဒီအချိန်မှာပဲကား3စီးမိရှုခံလိုက်ရတာဖြစ်ပါတယ်ရှင်
။အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။
ကျောက်ဖြူခရိုင်စနဲမျိုးစည်းတမ်းထဲကိုစစ်ကောင်စီက drone နဲ့ပုံကျဲခဲလို့ဒေသခံအမျိုးသမီးတယောက်တေဆုံးပြီးခုနှစ်ယောက်ပြင်းထန်ဒဏ်ရာရရှိသွားပါတယ်။မွန်ပြည်နယ်ထဲမှာစစ်သားစုဆောင်းခံထားရတဲ့လူငယ်အယောက်90ကိုတံဖြူစရက်တပ်နယ်ဝဲကလေးအခြေစိုက်တိုင်းဘဟုလေးတပ်မတော်တမ်းမြင့်တင်နန်းကျောင်းကိုမေလပထမအပတ်မှာထပ်ပို့လိုက်ပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့နယ်စပ်ဒေသအတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပါ။
တိုင်းဒေသတွေကနောက်ဆုံးအခြေအနေတွေကိုတိုင်းရင်းသတင်းတောက်တွေကပုံမဲ့စူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောအစီအစဉ်ဖြစ်ပါရဲ့ရှင်။ဒီစီစဉ်တဲ့အတူ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းစောင်းပါတွေကိုတော့ကျွန်တော်တို့ VUE ရဲ့ website လိပ်စာ burmese.voanews.com အပြင် VUE ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းတင်ပြထားပါရယ်။အသံနဲ့ရောစာနဲ့ပါနားဆင်ဖတ်ရှုလို့ရပါရဲ့ရှင်။ကျွန်တော်တို့ရဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်10:00နာရီဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုမဆုမြတ်မုံပြောပြပါအောင်မယ်ရှင်။
ဂါဇာကမ်းမြောင်ဒေသတောင်ပိုင်းကရာဖာမြို့ကိုအစ္စရေးတို့ထိုးစစ်ဆင်ရင်အုံပြမှာဆွေးရင်တဲ့အတွက်ဆစ်လက်နက်ပစ္စည်းတချို့တင်ပို့ပေးတာကိုစိုင်းထားမယ်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ပြောကြားခဲ့တဲ့အပေါ်မှာအစ္စရေးတာဝန်ရှိသူတွေကကန့်ကွက်တုံ့ပြန်နေပါတယ်။ရာဖာအပေါ်ထိုးစစ်ဆင်မဲ့ကိစ္စအမေရိကန်ကမထောက်ခံတဲ့အတွက်အစ္စရေးတို့ထိုးစစ်ဆင်တိုက်ပွဲမှာအုံပြနေတဲ့လက်နက်တွေကိုပေးမှာမဟုတ်ဘူးဆိုတာရှင်းရှင်းပြောထားပြီးသားဖြစ်တယ်လို့သမ္မတဘိုင်ဒန်က CNN သတင်းဌာနနဲ့တီးတက်မေးမြန်းကမှပြောကြားခဲ့တာပါ။အခုလိုပြောဆိုချက်ကြားရလို့တိတ်ဆိတ်ပြတ်ရတယ်လို့ကုလသမဂ္ဂဆိုင်ရာအစ္စရေးသမ္မတကြီးကပြောကြားပါတယ်။လက်ရဇွန်းရောက်အစ္စရေးအမျိုးသားလုံခြုံရေးဝန်ကြီးကလည်းဟမတ်စ်ကဘိုင်ဒန်ကိုချစ်တယ်လို့အဓိပ္ပာယ်ရတဲ့ Hamas loves Biden လို့ X လူမှုကွန်ရက်ပေါ်မှာရွှေ့ပြီးတော့အရေးသားခဲ့ပါတယ်။EU ဥရောပသမဂ္ဂကထိန်းချုပ်ထားတဲ့ရုရှားပိုင်ဆိုင်မှုတွေကိုယူကရိန်းအတွက်လက်နက်ဝယ်ဖို့တုံ့ဆွဲမဲ့သဘောတူညီချက်ကို EU ကအမူအားဖြင့်သဘောတူလိုက်ပါပြီ။ပထမအထုပ်ဒေါ်လာ1ဘီလီယံကိုနှွေရသည်မကုန်ခင်ရနိုင်လိမ့်မှာဖြစ်ပြီးတော့စစ်ရေးအတွက်အဓိကတုံ့ဆွဲဖို့ဖြစ်တယ်လို့ EU ကုန်သွယ်ရေးကော်မရှင်နာမင်းကြီးကပြောကြားပါတယ်။ဒီဗုဒ္ဓဟူးနေ့တုန်းကဘရာဆောမှာတာမတ်ကြီးတွေတွေးဆောင်ဆွေးနွေးပွဲမှာ EU ဘဏ်တွေမှာထိန်းချုပ်ခံထားရတဲ့ရုရှားပိုင်ငွေကြေးတွေကရတဲ့အတိုးငွေတွေကိုအသုံးပြုဖို့အတွက်မူအားဖြင့်သဘောတူညီခဲ့ကြတာဖြစ်ပါတယ်။
Bangladesh နိုင်ငံက Cox's Bazar နဲ့ Basancha ကျွန်းတွေကအပြင်ဒီဒေသတွေမှာရှိနေတဲ့ Rohingya ဒုက္ခသည်စခန်းတွေအတွက် American အစိုးရကဒေါ်လာနောက်ထပ် 30.5 သန်းကူညီထောက်ပံ့မယ်လို့ကြေညာပါတယ်။ကျန်းမာရေးဆောင်ရှားမှုအာဟာရတောက်သုံးရေးနဲ့နေထိုင်ရေးတို့အတွက်အပြင်လူသားချင်းစာနာတဲ့အကူအညီတွေပေါ်မိကိုအားထားနေရတဲ့အခြေအနေကလွတ်ပြီးတော့ဒီကိုကိုကိုအားကိုးနိုင်ရေးအတွက်ကိုလည်းအကူအညီထောက်ပံ့ငွေတွေကိုသုံးစွဲမှာဖြစ်တယ်လို့အမေရိကန်အစိုးရကကြေညာခဲ့ပါတယ်
။သတင်းချင်းချက်ကိုမက်ဆမြတ်မောပြပြပေးခဲ့တာပါရှင်။မေလ9ရက်ကြာသာရင်းညဗီဒီယိုရေဒီယိုအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညအတွက်အစီအစဉ်ထုတ်လည်ရမှုကအလိမ်မှာဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ကယ်လီယာဝီလျံနဲ့ဟဲလန်ကော်ဒီယန်တို့ဖြစ်ပါတယ်။ VOA American တန်ရဲ့ကြာသပတေးညရေဒီယိုစီစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းတိုမီတာ32နဲ့58တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုတော့ရုပ်သံစီစဉ်ဖြစ်နေလဲ YouTube နဲ့ Facebook မှာနားဆင်လို့ရပါတယ်။အားလုံးပဲကြားမှာပြင်ကြပါစေ။ကျွန်မခင်ပြူထွေးပါရှင်။